Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington News of VOA American အတန်းကနေ2014ခုနှစ်အောက်တိုဘာလ24ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ light to meter 24 25နဲ့32တို့ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာညချမ်းပါရှင်ကျမကတင်ကြီးထိုက်ပါလာမယ့်2015ပထမ6လအတွင်းအီဘိုလာကာကွယ်ဆေးသိမ်းတဲ့ခြေအဆင့်ထင်ဖြစ်စေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြင်ဆင်နေပါတယ် ISIS တို့ရဲ့တိုက်ခိုက် ISIS တို့ကိုတိုက်ခိုက်ဖို့အတွက်ကတ်လူမျိုးတိုက်ခိုက်ရေးသမားတွေနဲ့ဆီးရီးယားလွတ်မြောက်ရေးတပ်သားတွေပူးပေါင်းလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့နေ့ကိုကိုညံဝင်းအောင်နဲ့အတူပြောပြပေးမှာပါရှင
်ကောင်းပါပြီရှင်သတင်းစီစဉ်ပြီးတဲ့နောက်မှာလည်းမြန်မာသတင်းပွာတွေကိုနားဆင်ရမှာပါ
ကျွန်တော်တို့ရှိရတာတော့တမလို့သားတွေဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ရှိရင်တမလို့ကာကွယ်ရေးဦးစီးတဲ့အမိန့်ကိုနာခံရတယ်ဆိုတာသိ
ထားတယ်။ဒါကတော့2008ဖွဲ့စည်းပုံအခြေခံဥပဒေမှာအခရာကျတဲ့ပုံမှန်436ကိုပြင်ဆင်ဖို့စံတာမရှိကြောင်းတမလို့သားကုစလေတွေကနေပြီးတော့မဲဆန္ဒပေးတာနဲ့ပတ်သက်ပြီးတော့လွှတ်တော်ကုစလေတချို့ကတုံ့ပြန်ပြောဆိုလိုက်တာပါ။အပြည့်စုံကိုနောက်ပိုင်းမှာနှားဆင်ရမှာပါရှင်။ဒါအပြင်ဒီလိတ်ကျွန်းကဒီလူသက်ခံရမှုနဲ့ပတ်သက်ပြီးတော့မြန်မာလူငယ်နှစ်ဦးကိစ္စနောက်ဆုံးအခြေအနေတွေကိုလည်းနှားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့တူတာဆုံလင်အမေရိကန်တခွင်အမျိုးသမီးကဏ္ဍစတဲ့တောက်ကြနေညာတိုင်းထုတ်လွှင့်နေကြအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တေကီထိုင်းနဲ့ကိုညာဝင်းတော်တို့ကပြောပြမှာပါရှင်။
လာမယ့်2015ခုနှစ်ပထမ6လအတွင်းမှာအီဘိုလာကာကွယ်ဆေးသိမ်းတဲ့ခြေပြစ်အဆင့်ထင်ဖြစ်စေဖို့ပြင်ဆင်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်။အီဘိုလာကာကွယ်ဆေးနှမျိုးတို့နဲ့တော့စတင်စမ်းသပ်ကူးသနေပြီဖြစ်ပြီးနောက်ထပ်ကာကွယ်ဆေးအသစ်5မျိုးတို့ကိုတော့နောက်နှစ်မှာစတင်စမ်းသပ်ကူးသနိုင်ဖို့ဆောင်ရွက်နေတယ်လို့ WHO ကမာရီယာပေါ်လ်ကီနီကတောက်ကြနေမှာသတင်းထောက်တီကိုပြောဆိုပါတယ်။သုတေသနလုပ်ငန်းအတွက်အလှူရှင်နိုင်ငံတွေကလည်းငွေကြေးထောက်ပံ့ဖို့ကတိပြုထားပြီးပါပြီ။ဂီနီနိုင်ငံတွင်းကအီဘိုလာဗိုင်းရပ်စ်ကူးစက်ခံထားသူတွေကိုမကြာခင်ကသွားရောက်ကူးသပေးခဲ့သူနယူးယောက်မြို့ကဆရာဝန်တူဟာနယူးယောက်မြို့အတွက်ပထမဆုံးအီဘိုလာရောဂါကူးသမှုခံယူရသူဖြစ်လာပါတယ်။အီဘိုလာဗိုင်းရပ်စ်ကူးစက်ခံရတဲ့ဒေါက်တာခရစ်စပန်ဆာကိုတီးခြားခွဲထားပြီးတော့ပြည်သူတွေအနေနဲ့စိုးရိမ်ထိတ်လန့်စရာမရှိပါဘူးဆိုပြီးနယူးယောက်မြို့တော်ဝန်ကအတည်ပြုပြောဆိုခဲ့ပါတယ်။နယ်စီမထဆရာဝန်အဖွဲ့မှလှုပ်လှုပ်ခဲ့သူဒေါက်တာစပင်ဆာဟာအီဘိုလာကူးစက်ခံရတဲ့လက္ခဏာတစ်ခုနှစ်ခုဖြစ်တဲ့အပြင်းပြားပြီးအော့အန္တာကိုကြာသာပတိနှစ်မှာသတိထားမိခဲ့တာဖြစ်ပါတယ်။အီဘိုလာကူးစက်ထားသူဒေါက်တာစပင်ဆာနဲ့ဆက်ဆက်မှုရှိသူတွေကိုအာဏာပိုင်တို့ဆက်ပြီးတော့ရှာဖွေနေပါတယ်။ဒေါက်တာစပင်ဆာကတော့အမေရိကန်နိုင်ငံတွင်းမှာအီဘိုလာကူးသပေးရသူ၄ဦးမြောက်လူနာဖြစ်ပြီးနယူးယောက်မြို့ကြီးအတွက်တော့ပထမဆုံးအီဘိုလာကူးစက်ခံရသူဖြစ်ပါတယ်။ဒီတော့အတွင်းအီဘိုလာအဓိကဖြစ်ပွားနေတဲ့အနောက်အာဖရိကဒေသမာလီနိုင်ငံမှာပထမဆုံးအီဘိုလာရောဂါသည်ကိုဆေးဝါးကူးသပေးနေတာမှာတိုးတက်မှုတွေရှိတဲ့အကြောင်းမာလီကျန်းမာရေးဝန်ကြီးကပြောပါတယ်။အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့ဂီနီ၊လိုင်ဗေးရီးယားနဲ့ဆီယာလီယွန်းနိုင်ငံတွေမှာဒီရောဂါအဓိကဖြစ်ပွားနေတာဖြစ်ပြီးလူပေါင်း4900နီးပါးသေဆုံးခဲ့ရပြီးဖြစ်ပါတယ်။ဒါကြောင့်ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာကြတဲ့ခီးသည်တွေကို21ရက်ကြာအီဘိုလာစောင့်ကြည့်စစ်ဆေးမှုတွေနဲ့နေစဉ်ကျန်းမာရေးအခြေအနေအစဉ်ခံတာတွေလှုပ်သွားဖို့အမေရိကန်ကျန်းမာရေးအရာရှိတွေကအမိန့်ထုတ်ထားပါတယ်ရှင်။
ကနေဒါလွတ်တော်အဆောက်အအုံမှာဘူရူနီတို့ကပြစ်ခတ်ခဲ့သူတနတ်သမားမိုက်ကယ်ဇီဟတ်ဘိုင်ဘူးဟာစီးရီးယားနိုင်ငံကိုသွားဖို့ပြင်ဆင်နေသူဖြစ်တယ်လို့ကနေဒါရဲတွေကပြောပါတယ်။သူဟာနိုင်ငံဦးပတ်စပို့လုပ်ဖို့အော်တဝါမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။ပြစ်ခတ်မှုကိုသူတယောက်တည်းလုပ်ခဲ့တယ်လို့ယုံကြည်ထားပေမဲ့ပြစ်ခတ်မှုမတိုင်ခင်တနင်္လာရကနေအထောက်အပံ့ယူခဲ့တာမျိုးရှိမရှိဆိုတာကိုအခိုင်အမာပြောနိုင်ဖို့စုံစမ်းနေစေပဲလို့ရဲတွေကပြောပါတယ်။ဘူရူနီပြစ်ခတ်မှုမလုပ်ခင်အော်တဝါမှာရှိတဲ့စစ်သားတယောက်ကိုတပ်ဖြတ်ခဲ့တယ်လို့ရဲကပြောတဲ့ဇီဟတ်ဘိုင်ဘူးရဲ့မိခင်ကသူသားနဲ့ပတ်သက်ပြီးဘာမှမပြောနိုင်အောင်ဖြစ်ရတယ်လို့ AB သတင်းဌာနကဆိုပါတယ်။ကနေဒါမှာမွေးဖွားခဲ့သူဖြစ်တဲ့အသက်32နှစ်အရွယ်ဇီဟတ်ဘိုင်ဘူးဟာအောင်မြင်ပွဲစစ်ပိတ်မှန်တစ်ခုစီပြေးသွားတာကိုအဆောင်ကင်မရာထဲမှာတွေ့ရှိကြောင်းကနေဒါရဲတွေကပြောပါတယ်
။ Syria နိုင်ငံကိုဘနီမြို့ကိုအစ္စလာမစ်စစ်သွေးကြထွေလက်ထဲကျရောက်မဲ့အန်တီရဲကနေကာကွယ်ဖို့အတွက် Syria Kurd လူမျိုးတွေနဲ့ Syria လွတ်မြောက်ရေးတပ်ဖွဲ့တပ်သားတွေပူးပေါင်းလိုက်တယ်လို့တူရကီသမ္မတကပြောပါတယ်။အနောက်အုပ်စုကထောက်ခံထားတဲ့သဘောထားအလယ်လက်ရှိတဲ့သဘုံတပ်ဖွဲ့ဝင် 1,300 ကိုစီးရီးယားမြောက်ပိုင်းတူရကီနယ်စပ်ကိုပို့ဆောင်ဖို့အတွက်ကတ်တိုက်ခိုက်ရေးသမားတွေအပိသက်စီမံပြီးပြီလို့တူရကီသမ္မတရီစစ်ထေရဲ့အာရူဂန်ကတောက်ချာနေမှာသတင်းထောက်တီးကိုပြောခဲ့တာပါ။ စီးရီးယားနိုင်ငံတွင်းကကိုဗာနီမြို့ကိုဆက်ပြီးထိန်းချုပ်နိုင်ဖို့အတွက်ကတ်လူမျိုးတိုက်ခိုက်ရေးသမားတွေတိုက်ခိုက်နေတာဟာတလကျော်နှစ်လအတွင်းကိုရောက်ရှိခဲ့ပါပြီ ISIS အစ္စလာမစ်စစ်သွေးကြတွေကစက်တင်ဘာလထဲမှာတူရကီနယ်စပ်နဲ့တိတ်မဝေးလာတဲ့ဒေသတွေမှာထိုးစစ်ဆင်နာတွေဆလာတာမို့တူရကီအစိုးရဟာလည်း ISIS ဆန့်ကျင်တိုက်ဖျက်ရေးမှာပါဝင်လာရပါတယ်ဒါပေမဲ့လို့လဲအမေရိကန်တို့ဥဆောင်တဲ့ ISIS တွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့ပူးပေါင်းတိုက်ခိုက်မှုမှာတော့တူရကီတို့စီးရီးအရာပါဝင်တာမရှိသေးပါဘူး။အီရန်နိုင်ငံတွင်မှာပြင်သစ်တို့ရဲ့လေကြောင်းကတိုက်ခိုက်မှုက ISIS Islamic စစ်သွေးကြွတွေရဲ့လက်နက်သုလောင်ယုံကိုဖျက်ဆီးခဲ့ပါတယ်။ ISIS Islamic တွေကိုတိုက်ခိုက်နေတဲ့ဒေသခံမြေပြင်တပ်ဖွဲ့တွေကိုအထောက်အကူပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကဥရောပနိုင်ငံတွေမဟာမိတ်အာရပ်နိုင်ငံတွေနဲ့ပူးပေါင်းပြီးအီရန်နဲ့ဆီးရီးယားနိုင်ငံတွင်းမှာနေစဉ်ဆိုသလိုလေကြောင်းကနေတိုက်ခိုက်နေတာဖြစ်ပါတယ်။ Islamic စစ်သွေးကြတွေလက်ထက်ချရောက်နေတဲ့အီရတ်နယ်မြေတွေပြန်သိမ်းရေးထိုးစစ်ဆင်ဖို့အတွက်တော့အီရတ်စစ်တပ်အနေနဲ့လာနေချီပြီးအချင်းယူရအောင်မယ်လို့ American စစ်တပ်ကကြာသပတေးနေ့မှာပြောပါရရှင်။
ဟောင်ကောင်မှာနိုင်ငံရေးပြည်ပြင်ပြောင်းလဲတာတွေဖြစ်လာစေရေးဆွေးနွေးပွဲတွေဆက်လုပ်သွားမယ်လို့ဒီသတင်းမှာအစောပိုင်းထဲမှာဟောင်ကောင်အစိုးရရဲ့ကမ်းလှမ်းချက်ပေါ်ဆန္ဒပြသူတွေဘယ်လောက်ထိထောက်ခံမှုရှိသလဲဆိုတာကိုသဘောထားကောက်ခံသွားဖို့ဟောင်ကောင်ဆန္ဒပြအကြောင်းသားခေါင်းဆောင်တွေစီစဉ်နေပါတယ်။လာမယ့်တနင်္ဂနွေနေ့ကျရင်ဟောင်ကောင်မြို့လယ်ကဆန္ဒပြအဓိကလမ်းမကြီးတွေမှာဆန္ဒခံယူပွဲတွေလုပ်သွားမယ်လို့ဆန္ဒပြညွန်ပေါင်းအဖွဲ့ကပြောပါတယ်။ဆန္ဒပြပွဲဟာအခုဆိုရင်သတင်း၅ဘတ်ကြာလာပြီဖြစ်ပါတယ်။2019ခုနှစ်ဟောင်ကောင်အုပ်ချုပ်ရေးမှုရွေးကောက်ပွဲလုပ်တဲ့အခါတရုတ်ပြည်မကြီးကကြိုးတွင်းရွေးထားပေးတဲ့သူတွေကဟောင်ကောင်အုပ်ချုပ်ရေးမှုတူကိုရွေးချယ်ရမယ့်စနစ်ကိုလက်မခံနိုင်ဘူးဆိုတဲ့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုတရုတ်အစိုးရထံဆက်ပြီးတော့ပေးပို့သွားမှာဖြစ်တယ်လို့ပြီးခဲ့တဲ့အင်္ဂါနေ့မှာဟောင်ကောင်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝေကနေတောက်ချာနေညပိုင်းသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါရရှင်။ထိုင်းနိုင်ငံတွင်အမေရိကန်တို့ရဲ့အဓိကစီးရီးလေးချင်မှုကိုအဆင့် short ချသွားမယ်လို့အမေရိကန်ပြည်ထောင်စုကအတည်ပြုလိုက်ပါတယ်။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်အမေရိကန်တို့ကဝေဖန်ထားတာပါ။လာမယ့်2015ခုနှစ်ဖေဖော်ဝါရီမှာပြုလုပ်ဖို့စီစဉ်ထားတဲ့ Cobra Go စီးရီးလေးချင်မှုကိုပြန်လည်သုံးသပ်ပြီးအတိုင်းအတာကို short ချမှာဖြစ်တယ်လို့ဘန်ကောက်အခြေဆိုင်အမေရိကန်တန်ယုံပြောခွင့်ရက VOA ကိုတောက်ချာနေမှာပြောပါရယ်။ထိုင်းနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေအရအမေရိကန်အစိုးရအနေနဲ့အခုစစ်ရေးလေ့ကျင့်မှုမှာလက်နက်ပစ်ခတ်တိုက်ခိုက်မှုလေ့ကျင့်မှုတွေကိုဖဲ့ထုတ်ပြီးလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ပေးရေးနဲ့သဘာဝဘေးဒဏ်ကယ်ဆယ်ရေးစတဲ့လေ့ကျင့်မှုတွေကိုတိုးမြှင့်လှုပ်ဆောင်မယ်လို့ကြီးညာချက်မှာဖော်ပြပါရယ်
။မက္ကဆီကိုနိုင်ငံမှာကျောင်းသား43ယောက်တလာနီးပါးကြာပြောင်းဆုံးနေတဲ့အမှုမှာတာဝန်ရှိတယ်ဆိုပြီးဂဲရရိုပြည်နယ်အုပ်ချုပ်ရေးမှူးဟာမနေ့ကြာသပတေးနေ့မှာရာထူးကနှုတ်ထွက်သွားပါတယ်။ဒီပြောင်းဆုံးမှုဟာနိုင်ငံသမားတွေရဲနဲ့မွေးရေးဆေးဝါးဂိုင်းတွေနဲ့လည်းဆက်နွယ်နေပါတယ်။ဒီအမှုကိုသူတာဝန်ယူလို့တဲ့အတွက်အခုလိုနှုတ်ထွက်တာဖြစ်ကြောင်းပြည်နယ်အုပ်ချုပ်ရေးမှူးအန်ဟာအာဂီရီကပြောဆိုပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအီဂူဝါရာမြို့မှာရဲတွေနဲ့ထိတ်တက်ရင်ဆိုင်မှုဖြစ်ပြီးတဲ့နောက်အဲ့ဒီကျောင်းသားတွေပြောင်းဆုံးသွားတာပါ။
ယူကရိန်းနိုင်ငံမှာတနင်္ဂနွေနေ့ကျင်းပမဲ့ရွေးကောက်ပွဲကိုရုရှားတို့ဖျက်လို့ဖျက်ဆီးလုပ်နိုင်တယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။နိုင်ငံတွင်းမှာဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုကာကွယ်ဖို့လို့တုံ့နှုံပြီးလုံခြုံရေးအပြည့်အဝချထားဖို့ယူကရိန်းဝန်ကြီးချုပ်ကအမိန့်ပေးထားပါတယ်။ကြာသပတေးနေ့ကီယက်မြို့တော်မှာထိတ်တန့်လုံခြုံရေးအကြီးအကဲတွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေနဲ့တွေ့ဆုံဆွေးနွေးပွဲအတွင်းဝန်ကြီးချုပ်အာစင်ညရစင်ယူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားဆိုရဘက်ကတော့ယူကရိန်းရဲ့သတိပေးချက်အပေါ်မှာချက်ချင်းတုံ့ပြန်တာမရှိပါဘူး။အနောက်စုလူလားသူဆန္ဒပြသမားတွေရဲ့သတင်းပေါက်ပေါက်များစွာဆန္ဒပြပွဲတွေအပြီးရုရှားလူလားသူယူကရိန်းသမ္မတဟောင်းဗီတာယန်နုကိုဗစ်ရာထူးကပြုတ်ကျခြင်းဖေဖော်ဝါရီလကတည်းကဆိုရင်အခုတနင်္ဂနွေနေ့ရွေးကောက်ပွဲကပထမဆုံးလွှတ်တော်ဆိုင်ရာရွေးကောက်ပွဲဖြစ်ပါတယ်။ယူကရိန်းအရှိတောင်ပိုင်းကရုရှားလိုလာတဲ့သဘုံတွေကတော့အခုမဲဆန္ဒခံယူမှုကိုတပိတ်မှောက်ကြပြီးသဘုံတို့ရဲ့တီးတန့်မဲဆန္ဒခံယူပွဲကိုနိုဝင်ဘာလ2ရက်နေ့မှာကျင်းပမယ်လို့မျှော်လင့်ရပါတယ်ရှင
်။တရုတ်နိုင်ငံအာကာသအစီအစဉ်နဲ့လကိုပတ်ပြန်တန်းပြီးတော့ကမ္ဘာမြေကိုပြန်ဆင်းလာမယ်ပထမဦးဆုံးလူသူလိုက်ပါမသွားတဲ့အာကာသယာဉ်ကိုတရုတ်နိုင်ငံကလွှတ်တင်လိုက်ပါတယ်။ဒီကနေ့တောက်ကြနေအစောပိုင်းမှာအနောက်တောင်ပိုင်း စီကျွမ်းပြည်နယ်မှာရှိတဲ့ရှီချောင်းအာကာသလွှတ်တင်ရေးစင်တာကနေလွှတ်တင်ခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့နောက်ကိုလိုက်ပြီးတရုတ်နိုင်ငံကလာပေါ်ကိုလူသားတွေစေလွှတ်နိုင်တဲ့ဒုတိယမြောက်နိုင်ငံဖြစ်လာဖို့မျှော်လင့်နေပါတယ်။လာရဲ့မျက်နှာပြင်ပေါ်ကအစီပိုင်းနမူနာတွေကိုစုဆောင်းဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတဲ့2019အာကာသအစီအစဉ်အတွက်ရှေ့ရက်ကြာအခုလိုလွှတ်တင်တာဖြစ်ပါတယ်။
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာကျင်းပနေတဲ့ EU ဥရောပသမ္မတထိပ်သီးဆွေးနွေးပွဲအတွင်းအီဘိုလာရောဂါကာကွယ်ဆေးနဲ့ဆေးဝါးစမ်းသပ်မှုတွေလှုပ်ဆောင်နိုင်မဲ့နောက်ထပ်သုတေသနလုပ်ငန်းတွေအတွက်ဒေါ်လာ20တန်သုံးဆဲဖို့ရထားလိုက်ပါတယ်။ EU ရဲ့အီဘိုလာတိုက်ဖျက်ရေးဆိုင်ရာကိုယ်စားလှယ်အဖြစ်လူသားချင်းစာနာမှုအကူအညီများဆိုင်ရာဥရောပကော်မရှင်ကြီးသစ်ဖြစ်လာမဲ့Cypriot Christop Stylia Edict ကိုဥရောပခေါင်းဆောင်တွေကခန့်အပ်လိုက်တယ်လို့အခုလိုပထမအဆင့်ငွေကြေးရထားတဲ့ကိစ္စကိုမနေ့ကပဲအတည်ပြုလိုက်တာဖြစ်ပါရဲ့ရှင
်
တောက်ချန်နေညချန်နိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါရှင်မကြာခင်မှာတော့ဒီအလွတ်သတင်းတောက်ကိုပါဂျီကိုဒီစစ်တပ်ကအသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အပေါ်မှာသဘောထားအမြင်တုံ့ပြန်ချက်တွေကိုနားဆင်ရမှာပါအခုတော့ဒီပုံမှ436ကိုပြင်ဆင်ဖို့ကိစ္စနဲ့ပတ်သက်ပြီးတင်ပြမှာပါ2008ဖွဲ့စည်းပုံခြေခံဥပဒေမှာအက္ခရာကျတဲ့ပုံမှ436ကိုပြင်ဆင်ဖို့ဆန္ဒမရှိတဲ့အကြောင်းတမ်မတော်သားကိုစလေရီရဲ့သဘောထားတင်ပြလာတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးမှာအခက်တွေ့နေဦးမှာဖြစ်တယ်လို့လွှတ်တော်ကိုစလေတချို့ကပြောဆိုလိုက်ပါတယ်ဒီသတင်းဘက်မှာပဲနိုင်ငံရေးပါတီတွေအရက်ဖက်ဖွဲ့စည်းတွေနဲ့တမ်မတော်သားကိုစလေရီရဲ့အကြံပြုချက်တွေကိုအစိုးရကံစားဖြစ်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထယ်ဖော်မှုကော်မတီကပြည်ထောင်စုလွှတ်တော်ကိုတင်သွင်းလာတာဖြစ်ပါတယ်ဒီအစိုးရကံစားနဲ့ပတ်သက်လို့လွှတ်တော်ကိုစလေရီရဲ့အမြင်သုံးသပ်ချက်တွေကိုမဆုမွန်ကစူးစီးတင်ပြမှာပါရှင်
ပြည်ထောင်စုလွှတ်တော်ကိုတင်သွင်းလာတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထယ်ဖော်မှုကော်မတီရဲ့အစီရင်ခံစာထဲမှာ2008ဖွဲ့စည်းပုံပါပုံမှန်ပေါင်း400ကျော်အနက်ပုံမှန်ပေါင်း210ကိုပြင်ဖို့ပါရှိပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်တွေရဲ့သက်ဆိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေနောက်ဆက်တွဲဇယားတွေမှာပါတဲ့ပုံမှန်ငွေ23ခုကိုပြင်ဆင်နိုင်ရေးတင်သွင်းလာတဲ့အစီရင်ခံစာထဲမှာပါတဲ့ပြင်ဆင်ချက်တွေနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကအခုလိုပြောပြပါဗျာ
အခြေခံဥပဒေပုံမှန်ပေါင်း459ခုရှိတဲ့အနေနဲ့ကော်မတီရဲ့သဘောထားဘယ်လိုရှိတယ်တမ်တယ်သဘောထားဘယ်လိုရှိတယ်ဆိုတော့အဲ့လိုဟာတွေလည်းပါဒါကိုကျွန်တော်တို့ဆွေးနွေးခွင့်ပြုထားတယ်ဆွေးနွေးခွင့်ပြုထားတဲ့အတွက်ကြောင့်ဒီအစီရင်ခံစာအပေါ်မှာဆွေးနွေးတာ16ရက်လောက်အချိန်ပေးမယ်လို့ပြောပါတယ်ဆွေးနွေးပြီးတဲ့အခါကျလို့ရှိရင်တော့လက်ခွဲလိုက်ကြပါဗျာတန့်ွက်ခြင်းနဲ့လူရှိရင်လည်းတို့ကဒါပေမဲ့အခုအနေထားတော့တို့ကဗမာကော်မတီကဟိုဆုံးဖြတ်ထားတာမရှိဘူးတို့ကအရင်တိုင်းကျင်ပြတာပဲဖြစ်တော့အတူတူပြုဖို့များတယ်အဲရေးကြည့်တာကစိတ်ဝင်စားဖို့ကောင်းတာကတော့ဒီကနေအခုအစီအခံလာတဲ့ကထွက်လာတဲ့ရလတ်တွေအပေါ်မှာဘယ်လိုဖြတ်လို့မလဲပေါ့
ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအချိုးကျပါဝင်တဲ့ဒီအဖွဲ့အစည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထယ်ဖော်မှုကော်မတီကနေတင်သွင်းလာတဲ့အစီအခံစာမှာရရှိလာတဲ့အကြံပြုချက်တွေကိုစုစည်းတင်ပြထားတာဖြစ်တဲ့အတွက်ကိုယ်စားလှယ်တွေဘက်ကလည်းအလေးနက်ထားပြန်ဆွေးနွေးကြဖို့အရေးကြီးတယ်လို့ဆိုပါတယ
်ပြည်내လို့လွှတ်တော်ကဆုံးဖြတ်ပြီးတဲ့အခါကျလို့ရှိရင်လည်းဒီလိုထုံးလုံးကြီးရဆိုလို့ရှိရင်ဥပဒေကြမ်းရေးပြီးတဲ့အခါကျတော့စစ်တော်ပုံစံနဲ့120ရာနေလက်မှတ်ထိုးပြီးတော့ပြောဥပဒေကြမ်းဆင်းနေပြင်ရမယ်အဲ့ဒါကိုစစ်တော်တဲမှာဆွေးနွေးပြီးလို့ရှိရင်တခါကျွန်တော်တို့5500ထိုင်နေကြောကထောက်ခံမှသာလေအဲ့ဒီဥပဒေကြမ်းကပြင်လို့ရမှာဖြစ်တယ်အဲ့တော့ဒီနေရာမှာအရေးကြီးတာကစစ်တော်ကကိုယ်စားလှယ်ရဲ့ထောက်ခံမှုကခေရာကြနေတယ်အဲ့တော့စစ်တော်ကားတွေရဲ့အမိသားကလည်းဘလို့လဲဆိုတာရှင်းရှင်းလင်းလင်းမသိရလေကျွန်တော်တို့သိတာကတော့တမတော်သားတွေဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ရှိရင်တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့အမိန့်ကိုနားခံရတယ်ဆိုတာကိုသိထားတယ်ကျွန်တော်တို့အနေနဲ့အကြံပေးချင်တာကတော့အခုတမတော်သားတွေရဲ့အနေထားဘယ်လိုရှိကြလဲတမတော်သားတွေကကာကွယ်ရေးဦးစီးချုပ်ရဲ့အမိန့်ကိုနားခံနေရတာမျိုးဖြစ်တယ်ဆိုရင်တော့အခုချင်းကာကွယ်ရေးဦးစီးချုပ်ရဲ့သဘောကပြင်ပြင်တဲ့သဘောထားမျိုးမရှိလို့ရှိရင်တော့ဆွေးနွေးနေတာအလကားအချိန်ဖြုန်းတာပဲလို့ကျွန်တော်တော့အဲ့လိုထင်ပါပါ
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြအောင်ကအစိုးရခန်းစာထဲမှာဖွဲ့စည်းပုံပြင်ဆင်နိုင်ရေးမှာအရေးကြီးတဲ့ပုံမှားတွေဖြစ်တဲ့ပုံမှား436ပုံမှား59စာလုံးစတဲ့ပုံမှားတွေနဲ့ပတ်သက်လို့တပ်မတော်သားတွေရဲ့အခန်းကဏ္ဍနဲ့အနိုင်ရပါတီကြီးရဲ့ရည်တည်မှုကအရေးကြီးတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကအလားအလာဘလို့ရှိနိုင်ပါသလဲဆိုတဲ့မေးခွန်းကိုသူ့ရဲ့အမြင်ကတော့
ဒီဖွဲ့စည်းပုံတရားဥပဒေပြင်လို့ဆိုတာအထူးကချောလွယ်လကူချောဖို့ပြင်လို့ဆိုချင်436ကိုပြင်လို့ရှိရင်တပ်မတော်ကဒီ436ကိုပြင်ဖို့ဇောပူဘူးဆိုလို့ချင်တာသူတို့မဲမရဘူးဆိုလို့ချင်လည်းအဲ406ကပြင်လို့မရဘူးပေါ့။ဒါက ကျွန်တော်ကဒီကနေရပါရဲဆိုတဲ့ချက်ကလွှဲရင်ကျွန်တော်ချက်ကတော့သူတို့ကတက်မလို့ပဲရှော့ပြီးမဟုတ်ဘူး။ဗျာရှော့ပြီးလို့ရှိရင်တော့ဒီဆိုင်တို့ကအနာရပါတီအစိုးရဖွဲ့ပြီးမယ်လေ။အဲသူတို့တကလည်းအနာနှောက်ဆန်ကမှသူတို့အမှတ်ကောင်းအောင်လို့ကြည့်ရပြောသွားတယ်။သူတို့ကတော့ကျွန်တော်ကယုံကြည်ပါတယ်။သူလည်းလူများလက်ခံတဲ့အမျိုးတော့သူတို့လက်တင်နေလို့ကျွန်တော်ယုံကြည်ပါတယ်။တက်မလို့ကလည်းအဲ့ ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထယ်ဖော်မှုကော်မတီကိုပြီးခဲ့တဲ့ဖေဖော်ဝါရီလကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးတော့စက်တင်ဘာလအထိအစည်းအဝေးပေါင်း40ကျော်ကျင်းပပြီးတဲ့နောက်အောက်တိုဘာလ22ရက်နေ့မှာတော့ဒီအစည်းအဝေးခံစားကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထယ်ဖော်မှုကော်မတီကနေတင်သွင်းလာတဲ့ဒီအစည်းအဝေးခံစားနဲ့ပတ်သက်လို့ဆွေးနွေးကြဖို့ကိုအောက်တိုဘာလ24ရက်နေ့တောက်ကြနေနောက်ဆုံးထားပြီးတော့လွှတ်တော်ကိုယ်စားလှယ်တွေဘက်ကစီရင်ပေးသွင်းကြရတာဖြစ်ပါတယ်ရှင်
။မဆုမမရှင်ထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာတော့ဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုတွင်မှဆွဆွဲခံရတဲ့လူငယ်နှစ်ဦးဟာရဲရှိမှဖြောင့်ကျက်ပေးအောင်ဘလို့ဆွဲဆောင်ညှဉ်းပန်းနှိပ်စက်ခံခဲ့ရတယ်ဆိုတာတွေကိုအစိုးရရှေ့နေစီရေးသားတင်သွင်းလိုက်ပါတယ်မိဘတွေတပ်တွေတွေနဲ့အတူလက်မှတ်ရေးထိုးထားတဲ့ဒီတင်သွင်းချက်ဟာဒီမှုနဲ့ပတ်သက်ပြီးတော့ဆွဲချက်မတင်သင့်ဘူးဆိုတာပေါ်လွင်ထင်ရှားအောင်လှုံ့ဆော်ခြင်းဖြစ်တယ်လို့ဆိုပါတယ် VOA သတင်းတောက်မတ်အေးမာကပြောပြမှာပါရှင
်ကော့တောင်ကျွန်းကဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုတွေအတွက်ဆွဆွဲခံရတဲ့မြန်မာလူငယ်နှစ်ဦးဟာဒီအမှုကိုကျူးလွန်ခြင်းပတ်သက်ခြင်းမရှိဘူးဆိုပြီးမြန်မာတန်ယုံကကိုယ်စားလှယ်အဖွဲ့ဝင်တွေနဲ့အတူမိဘများရှေ့နေများကိုတက်တည်လုပ်ပြီးပြောဆိုခဲ့တာပါဒီအတွက်အောက်တိုဘာလ24ရက်နေ့မှာအစိုးရရှေ့နေယုံကိုတွားရောက်ပြီးဆွဆွဲထားတဲ့ပုံမှတ်တွေကျူးလွန်တာမရှိတဲ့အကြောင်းကြားစာပေးပို့ခဲ့တယ်ဆိုပြီးရှေ့နေဖြစ်သူဦးအောင်မျိုးတန်းကဆိုပါတယ်
ဒီနေ့ကတော့သူတို့မိဘတွေတွေ့ရပထမဆုံးတော့ဖက်ငိုကြတယ်နောက်ကြတော့အဖေမေးလာပြီးအားရှိတယ်ဆိုတာမျိုးနဲ့ပုံလင်းပြောမယ်ဒီအခုနဲ့ပတ်သက်လို့ပါဝင်ပတ်သက်ခြင်းမရှိဘူးဘာဖြစ်လို့ဝင်ခံရလဲဆိုရင်ချင်းကြောက်တယ်နှိမ့်ဆက်တယ်အရင်ဖြစ်ခဲ့မှုတွေနှိမ့်ဆက်ခံမှုတွေကိုစက်ပြီးပြပြီးတော့သူတို့ဝင်ခံခိုင်းလို့သူဝင်ခံရပါတယ်ဆိုတာပြောလာပါတယ်အခုလောဆယ်မှာဒီနေ့ပါပဲထောင်းနေရဆက်လာတာနဲ့တိုင်နဲ့ကျွန်တော်တို့ရှိနေတဲ့အတိုင်းမြင်ပြီးတော့ကလေးတွေရဲ့တောတဲ့အတိုင်းဟိုပါပေါ့ကျွန်တော်တို့အချက်ကိုစာဒီအစိုးရရှိနေရုံသွားစာတင်ပါတယ်စာတင်နေမှာလဲမိဘတွေကိုယ်တိုင်လက်မှတ်ထိုးပေးတယ်ဆွဆဲခါနဲ့ကလေးမျိုးလက်မှတ်ထိုးပေးတယ်ကျွန်တော်တို့ဒီရှိနေလက်မှတ်ထိုးပြီးတော့တင်လိုက်ပါပြီတင်နေဆိုတာကအခုဆွဆွရတဲ့ပုံမှန်နဲ့ပတ်သက်လို့ကလေးတွေကဘာမှမသိဘူးသူ့လိုညီမရှိဘူးဆိုတာအခုကျွန်တော်တို့ရဲ့တက်တီများရှိမှပြောတယ်ဆိုတာကိုတင်ပြတာပါတင်ပြတော့ဒီအကြောင်းအရာကသူတို့ဟာအစိုးရရှိနေရုံကနေဒီမျိုးရဲ့ဆက်တင်နေမတင်နေစဉ်းစားဖို့အကြံပါတော့တယ်ပါ
တရခံလို့ဆွဆွဲခံနိုင်ရတဲ့လူငယ်နှစ်ဦးရဲ့မိဘတွေလည်းကော်စမွေအချင်းထောင်မှာသူတို့ရဲ့သားတွေကိုတွေ့ခွင့်ရခဲ့ပါတယ်။ဆွဆွဲခံရသူကိုဝင်းစော်ထွန်းရဲ့ဖခင်ကတော့သားဖြစ်သူနဲ့တွေ့ဆုံစဉ်မှာအဖြစ်မှန်တွေသိခွင့်ရခဲ့တယ်လို့ဆိုပါတယ်
။ဆရာယုံမှာဝန်ခံခဲ့ရတဲ့ဆိုတဲ့အကြောင်းကဘေးဘေးဆိုတဲ့မင်းတွေဟောပြပြောက်တွေလို့သားအားရဝန်သားနဲ့အမှန်တိုင်းပြောမယ်ဆိုတဲ့သားပြောအမှန်တိုင်းပြောဆိုတော့အဲ့ဒီစကားပြန်ကသားတို့ကိုရိုက်တယ်ဆိုတဲ့မင်းဝန်မခံရင်မင်းကိုတတ်မယ်ခြေတွေလက်တွေချပြတဲ့နဲ့မြေတဲကိုချပြမယ်နောက်ပြီးတော့တာယာခွန်းနဲ့ဆွပြီးတော့ဓာတ်စီလောင်းလို့မိနဲ့ရှုပ်မယ်လို့ပြောတယ်ဆိုတော့နောက်ပြီးတော့ရှင်ဆက်နဲ့လည်းတို့မယ်လို့ပြောလို့ရဲတွေကလည်းသားကိုဟုတ်တယ်လို့ဝန်ခံခိုင်းတယ်မခံရင်သားတို့ကမလုပ်ဘူးမစားဘူးဆိုတော့သားတို့ကိုရိုက်ပါတယ်နှက်ပါတယ်ဆိုပြီးဒါကြောင့်မလို့ဝန်ခံပါတယ်ဆိုပြီးတော့အမှန်တမ်းပြောမယ်ဆိုတော့သားတို့လုံးဝမသက်ဘူးဖေးသားတို့မဟုတ်ဘူးဆိုရဲအဲ့ဒီလိုပြောပါတယ်ခင်ဗျာလူတို့နဲ့ဘာမှမပတ်သက်ပါဘူးသူသိလည်းမသိပါဘူးဆိုရဲနော်ဒါကြောင့်မလို့ကျွန်တော်ဒီနေ့ဝင်းသာပါတယ်ဝင်းလဲဝင်းနေတယ်ဝင်းလဲဝင်းသာလို့ဝင်းနေတယ်ဆိုတာကကျွန်တော်သားလေးမဟုတ်ခွင့်နဲ့ဒီလိုမတော်မတရားအချက်ဆွဲခံထားရတယ်ဒါကြောင့်မလို့ဝင်းနေတယ်ဝင်းသာတာကတော့ကျွန်တော်သားရဲ့မဟုတ်ဘူးဆိုတဲ့အကြောင်းကိုရဲရဲဝုံးဝုံးပြောတဲ့အတွက်ကျွန်တော်ဝင်းသာတယ်ကျွန်တော်သားကလည်းမဲကြောင်ကြီးခလေးဘွားတွေမဟုတ်တာဘူးမပြောမဟုတ်တာမလုပ်တဲ့ကျွန်တော်သားလေးမှမတန်းလိမ့်ပါပါလေခင်ဗျာ
မြန်မာတန်ယုံကကိုယ်စားလှယ်အဖွဲ့ထဲမှာပါတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးထူးချစ်ကတော့မကြခင်မှာသူတို့ရရှိထားတဲ့အချက်လက်တွေကိုထိုင်းနိုင်ငံတရားရုံးချုပ်ကိုဆက်ပြီးပို့မယ်လို့ပြောပါတယ
်ဟိုတနင်္လာအင်္ဂါထက်တော့မကြပဲနဲ့ကျွန်တော်တို့ဒီထိုင်းနိုင်ငံရဲ့တရားရုံးချုပ်ကိုကျွန်တော်တို့အလားတူပေါ့အခုသူတို့ဒီမှာဒီမြို့နယ်ဆင်ဆင်ထားရတာကိုကျွန်တော်တို့ဖတ်တင်တော့ဖြစ်တယ်ဖတ်တင်ပြီးတော့မှကျွန်တော်တို့ကအဲ့ဒီမှာရှိတဲ့အချက်လက်တွေကိုကျွန်တော်တို့ဒီရှင်းလင်းလာကောင်စီကအခုအတွေ့အကြုံရှိတဲ့လူ့ကိုယ်ရေးရှိနေဆက်ထားအောင်လို့ဖွင့်ထားတဲ့ကော်မတီကိုကျွန်တော်တို့တွေ့ရှိချက်အဲ့ဒီကလေးတွေရဲ့ဟိုထွက်ထွက်ဆိုချက်တွေကိုကျွန်တော်တို့ရေးပြီးတော့သူတို့အဲ့ဒီဟာပေးဖို့မှာဖြစ်တယ
်စက်တင်ဘာလ15ရက်နေ့ကကော့တောင်ကျွန်းမှာတပ်ဖြတ်ခံရတဲ့ဗြိတိန်နိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့နှစ်ပတ်ကျော်ကြာတဲ့အထိတရားခဏ်တွေကိုရှာဖွေလို့မရခဲ့တာကြောင့်လေကျွန်းမှာရှိတဲ့ရွှေပြောင်းလို့သမားတွေဟာယာနဲ့ချီပြီးစစ်ဆေးမေးမြန်းမှုတွေခံခဲ့ရတာပါ အခုဆွဆွဲခံထားရတဲ့လူငယ်နှစ်ဦးဟာအစပိုင်းမှာစစ်ဆေးတာခံခဲ့ရပြီးမဲ့ပြန်လွတ်ပေးခဲ့ပြီးတဲ့နောက်အောက်တိုဘာလ၂ရက်နေ့မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူတို့တွေဟာနှိပ်စက်ညှဉ်းပန်းခံရတာကြောင့်တရားခံဖြစ်ထွက်ဆိုခဲ့ရကြောင်းဒါကြောင့်ပြီးခဲ့တဲ့ရက်ကပဲသူတို့နှစ်ဦးကရဲဖြောင့်ချက်ကိုပြန်ရုပ်သိမ်းကြောင်းထိုင်းရှင်းနေများကောင်စီကပြောဆိုထားပါတယ်ရှင်
။ VOA သတင်းတောက်ပါရှင်။ VOA သတင်းတောက်မအေးပါပါရှင်။အခုဆက်ပြီးတော့မြန်မာအမျိုးသမီးတွေကိုငြိမ်းချမ်းရေးစုတွေချင်းမြင့်လိုက်တဲ့သတင်းပြောပြမှာပါ။ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကနှစ်စဉ်ချင်းမြင့်တဲ့ And Peace Awards ဒီ2014ခုနှစ်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်ပထမဆုံးအကြိမ်မြန်မာတိုင်းရင်းသူအမျိုးသမီးတချို့ချီးမြှင့်ခံခဲ့ရပါတယ်။အာရှဒေသအတွင်းငြိမ်းချမ်းရေးအတွက်တစိုက်မမတ်ကြိုးပမ်းလှုပ်ရှားနေတဲ့အမျိုးသမီးအမျိုးသားတွေကိုဂုဏ်ပြုတဲ့အနေနဲ့2010ပြည်နှစ်ကစတင်ပြီးတော့ဒီငြိမ်းချမ်းရေးဆုတွေကိုချီးမြှင့်နေတာပါ။အာရှဒေသမှာအမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက် Network of Peace and Peace လို့အမည်ပေးထားတဲ့နိုင်ငံပေါင်းစုံပါဝင်တဲ့ငြိမ်းချမ်းရေးကွန်ရက်အဖွဲ့ကြီးကို UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကဦးဆောင်ဖွဲ့စည်းထားတာပါဒီအဖွဲ့ကနေငြိမ်းချမ်းရေးစုတွေကိုခေါင်းစဉ်5မျိုးနဲ့နှစ်စဉ်ချီးမြှင့်ခဲ့ရမှာမြန်မာနိုင်ငံကအမျိုးသမီးနဲ့ငြိမ်းချမ်းရေးလှုပ်ရှားနေသူတချို့ပထမဆုံးအချိန်ဒီနှစ်အတွက်ချီးမြှင့်ခံခဲ့ရပါတယ်မြန်မာနိုင်ငံကဒီမိုကရေစီနဲ့အမျိုးသမီးငြိမ်းချမ်းရေးကွန်ရက်ကိုအဖွဲ့အစည်းစုဖြစ် UNDP ကရွေးချယ်ချီးမြှင့်ခဲ့ပါတယ်။ဒီစုကိုလက်ခံရယူခဲ့တဲ့အဖွဲ့အစည်းထူထောင်သူတအုပ်ဖြစ်တဲ့နော်အောင်လှကစုချီးမြှင့်ခဲ့ရတာနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ဒါတော့ပထမဆုံးအဖွဲ့လိုက်ရတဲ့စုပေါ့နော်။ဒါတော့အန်ဒီတို့အဖွဲ့ကအခုဆိုလို့ရှိရင်၃နှစ်လောက်ရှိပြီဒီအဖွဲ့စထူထောင်လာခဲ့တာ။ဒါပထမဆုံးရတဲ့စုဖြစ်ပါတယ်။ဒီလိုဒီရတယ်ဆိုအခုတို့ရွေးချယ်တယ်အန်ဒီလိုမေးတယ်လေဒါကြီးအဖွံ့ဖြိုးသမီးကွန်ရက်ရွေးချယ်ကဘာလဲဘာကြောင့်ဖွဲ့ခဲ့တာလဲဆိုတော့သူတို့မေးတယ်အန်ဒီတို့ကလည်းဒီအဖွဲ့ကိုဖွဲ့တယ်ဆိုတာကဒီ2000နှစ်နောက်ပိုင်းပေါ့နော်နိုင်ငံလိုအပ်ချက်ရအနိုင်ကျင်းတဲ့ကိစ္စကိုအစားတော့ကတော့ရှင်းလင်းဖို့ဖျားနေတယ်လို့အဲလူစုပြီးတော့နိုင်ငံကျန်တော့စတောင်းမလုပ်ခဲ့တယ်ပေါ့နော်အဲ့ရနေပြီးတော့မှ2000နှစ်ကျတော့အများကြီးလည်းလွတ်လာတယ်ဒါပေမဲ့အဲ့ဒီမှာနိုင်ငံကျန်တဲ့ကိစ္စအများကြီးဆောင်တဲ့ပုံမှန်မျိုးကတခြားလုပ်လို့မယ်ဆိုပြီးတော့မှဒီ music ကိုရောင်းဖွဲ့ပြီးတော့မှဒီရွေးချယ်လေးရနေစတင်လှုပ်ဆောင်ခဲ့တယ်ပေါ့နော်
တိုင်းရင်သူကောင်းဆောင်အမျိုးသမီးတအုပ်ဖြစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေသူတအုပ်ဖြစ်တဲ့မိုးအမျိုးသမီးအဖွဲ့ဒုဥက္ကဋ္ဌမိကွန်ချန်းနွန်ကိုတော့လူမှုအတိုင်းအဝိုင်းအတွင်းပဋိပက္ခဖြည့်ရှင်ရေးမှာဆွမ်းဆွတ်တမန်ဆောင်ရွက်နေသူစုကိုချီးမြှင့်ခဲ့တာပါ။ဒါနဲ့ပတ်သက်လို့မိကွန်ချန်းနွန်ပြောပြတာကတော့
ကျွန်တော်တို့မွန်ပြည်နယ်မှာလည်းဒီတက်ပါတီနဲ့အစိုးရနဲ့ကျွန်မပြစ်ခတ်ရဆိုင်ရေးအဲ့လိုခဲ့တာနှစ်ခဏချိန်ပေါ့နော်95နဲ့2012နှစ်ချိန်ရှိခဲ့ပါလေပြီးတော့ကျွန်မကမွန်မြူမီဖွဲ့မှာဟို1992ကလေးအစပြီးလှုပ်ရှားခဲ့တာဖြစ်ပါတယ်ပြီးတော့ဒီ2012ငြိမ်းချမ်းရေးဆွေးနွေးပွဲမူတည်ပြည်ပတီနဲ့အစိုးရကြားမှာရှိတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာကျွန်မကဒီလေလာသူအနေနဲ့ပါဝင်ခွင့်ရခဲ့ပါတယ်ဒါပေမဲ့လေလာသူပြန်ပါဝင်ခွင့်မရတဲ့ရှိခဲ့တဲ့အချိန်မှာလည်းဒီမှာဒီအမျိုးသမီးတွေငြိမ်းချမ်းရေးမှာပါဝင်ဖို့ဆိုပြီးတော့ကျွန်တော်တို့မျိုးသမီးဖွဲ့ပြင်တခြားမျိုးသမီးဖွဲ့တွေဆိုပြီးတော့ကျွန်တော်တို့မျိုးသမီး network မျိုးသမီးကိုရဲ့ဆိုပြီးဖွဲ့ထားတာရှိပါတယ်အဲ့ဒီဖွဲ့ကနေကမျိုးသမီးတွေငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ခဲ့တာလေးကိုဒီဇိုင်းမှတ်မှတ်ကျွန်တော်တို့လှုပ်ဆောင်ခဲ့ပါတယ
်ခုဒီမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေရဲ့ပါဝင်ဆောင်ရွက်နေတဲ့အခြေအနေထားဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တို့အမျိုးသမီးတွေပါဝင်မှုအနေထားကပါတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကပါတဲ့ရုပ်ပြနေတဲ့လောက်ပဲပါနေသေးတဲ့အချိန်မှာရှိသေးတယ်ပေါ့နော်တကယ်ဆုံးဖြတ်ချတဲ့လူတယောက်အနေနဲ့ပါဝင်တာတော့မရှိသေးဘူးဆိုတော့ကျမတို့ကတိကျပို့ပြီးတော့အမျိုးသမီးတွေပါဝင်မှုကန္တာကိုညစ်တင်ဖို့ဆိုပြီးတော့ညစ်တင်ဖို့တော့လုံနေသေးတယ်ဆိုတာကိုတော့ကျမတို့ယုံကြည်ပါတယ်ဒါကြောင့်မို့လို့ကျမတို့ဒီလှုပ်ရှားမှုကိုစဉ်စမပြတ်လုပ်ဆောင်ပြီးတော့အမျိုးသမီးတွေရဲ့တကယ်အထူးကြတဲ့အခန့်ကဏ္ဍမှာပါဝင်ဖို့အတွက်ဆက်လုပ်ရမယ်လုပ်ငန်းစဉ်တွေရှိပါတယ်လို့ကျမယုံကြည်ပါတယ်ရှင်
နောက်ထပ်တအူးချင်းစုအဖြစ်ချင်းမြင့်ခံခဲ့ရသူကတော့ Women Peace Network Oregon ရဲ့တာဝန်ခံမတ်ဝေဝေနုဖြစ်ပါတယ်။အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမူဝါဒရေးရာအပြောင်းအလဲဖြစ်ရေးလူထုစည်းရုံးရေးနဲ့သတင်းမီဒီယာဆက်ဆက်ရေးမှာထူးထူးခြားခြားဆောင်ရွက်နိုင်တဲ့ The Peace Generation ငြိမ်းချမ်းရေးမျိုးဆက်စုအတွက်ရွေးချယ်ချင်းမြင့်ခံခဲ့ရတာပါ။နိုင်ငံတကာမှာပဋိပက္ခကာကွယ်တားမြစ်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအကောင့်အထည်ဖော်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက် 1325 ကိုအထောက်အကူပြုဖို့ UNDP ရဲ့ And Peace ငြိမ်းချမ်းရေးကွန်ရက်အဖွဲ့ကြီးကို2010ပြည့်နှစ်မှာစတင်တည်ထောင်ခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေကတော့နီပေါ၊သီရီလင်ကာ၊အရှေ့တီမော၊ဖိလစ်ပိုင်၊အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံတို့ဖြစ်ပါတယ်ရှင်။ဆက်လက်ပြီးတော့ဒီအလို့ တတင်းတောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကိုစစ်တပ်ကပြစ်ခတ်ဖမ်းဆီးခဲ့တဲ့အပေါ်တုံ့ပြန်ချက်တွေကိုပြောပြမှာပါသူကိုစစ်တပ်ကမွန်ပြည်နယ်မှာဖမ်းဆီးခဲ့ပြီးတဲ့နောက်လက်နက်လူယူထွက်ပြေးတာကြောင့်အသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အပေါ်မှာကိုပေါ်ကြီးနဲ့ရင်းနှီးသူတွေကတုံ့ပြန်ပြောဆိုထားပါတယ်ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင်
မြန်မာတပ်မတော်ကပြစ်ခတ်လိုက်တာကြောင့်တေဆုံးသွားတဲ့ကိုပါကြီးနဲ့ပတ်သက်ပြီးစစ်တပ်ရဲ့သတင်းထုတ်ပြန်ချက်ဓာတ်ပုံတစ်ခုထဲမှာကိုပါကြီးဘေးနားထိုင်နေသူဂျပန်နိုင်ငံကဦးကိုကိုအောင်ကတော့ဒီဓာတ်ပုံဟာထိုင်းမြန်မာနယ်စပ်နားမြန်မာပြည်ထဲမှာ2010ဝန်းကျင်တုန်းကရိုက်ခဲ့တဲ့ပုံဖြစ်ပေမဲ့ကိုပါကြီးဟာအဲ့ဒီအချိန်ကလေးကဓာတ်ပုံသတင်းတော့လုပ်နေသူလို့ဆိုပါတယ်
အဲ့ဒီအချိန်မှာတော့2010ခုနှစ်ကအဲ့ဒီတောင်ကအဲ့ဒီကကိုပါကြီးကလက်လက်ဆိုင်ဖွဲ့စည်းတစ်ခုရဲ့ဟလာပါတာဝင်ညတောင်ယူပါတဲ့ပုံကိုကြောင်းလဲလုံးဝမဟုတ်ဘူးသူကဆက်နဲ့သူလိုက်လာတယ်လက်လာပြီးတော့သူကအဲ့ဒီအချိန်ကလေးကိုကဟိုဟောပေါ်တော့ဒီတောက်ပုံတင်တောက်ကိုစပြီးတော့လုပ်နေပြီဗျာကျွန်တော်တို့ကနေတက်နိုင်တဲ့ကူညီပံ့ပိုးပေးတယ်ဆိုတဲ့သဘောကကင်မရာတွေပါတယ်ကျွန်တော်တို့ကပံ့ပိုးပေးတယ်အဲ့မှာသူကတောက်ပုံတင်တောက်လုပ်တယ်ဝါလာပါတယ်အဲ့အဲ့ဒီအချိန်ပဲရှိပါတယ်အဲ့ဒီအချိန်တော့အတိုင်းညမနေတဲ့ကွာဒီညမာပြည်နယ်စပ်ထဲမှာဟောနော်ဒီမှာပြန်လာပြန်ရပါနောက်တစ်ချက်အကျော်တော်ဒီဖြောင်းပြည်ရပါတော့ပြည်ပြည်စုံစုံဖြစ်အောင်ကျွန်တော်တို့ဟာလာစောင့်နေပါတယ်ဥပဒေဒီအဖွဲ့အစည်းတစ်ခုအနေနဲ့ဟာဒီတပတ်တည်းဒရင်ထုတ်ပြန်တဲ့ကိစ္စပေါ်မှာတော့ဟာအပြည့်ဝဟာလာလက်မှုဆိုတာအချိန်စိုးရသေးတယ်ဟိုဟာလာကျွန်တော်နေမှတ်ချက်ပေးချင်ပါတယ
်ကူပါကြီးနဲ့ငယ်တငယ်ချင်းလည်းဖြစ်သတင်းလုပ်ငန်းတွေဆက်သွယ်ဆောင်ရွက်ခဲ့သူဝါရှင်တန်ဒီစီအခြေစိုက်ကိုဇော်ဝင်းကအခုလိုမှတ်ချက်ပေးပါတယ
်ကျွန်တော်မြင်လာတော့ကိုပါကြီးကသူကဒေါ်စန်းစုကြည်ရဲ့ဟိုလုံမျိုးရေးဖွဲ့ဝင်တယောက်ပဲသူကဖွဲ့ဖွဲ့စည်းရဲ့အဖွဲ့ဝင်မှလည်းမဟုတ်ဘူးလက်နက်ကိုင်ဖွဲ့စည်းရဲ့ဖွဲ့ဝင်မှလည်းမဟုတ်ဘူးသူကလို့သတင်းတယောက်သတင်းတော့တယောက်နေနဲ့သတင်းသွားယူနေဆိုကကိုပါကြီးကိုအခုလိုမျိုးလက်လုပ်ဆိုပဲပြည့်စက်လိုက်တဲ့ဟာကအခုတာပြီမှာဥပဒေမဲ့နေရဲ့စစ်တပ်ကထင်ရှားဆိုင်ပြီးလုပ်နေတယ်ဆိုကျွန်တော်တို့မြင်နေအလို့တရင်တော့တယောက်ကိုလို့လို့ပြစ်တတ်တာကမဖြစ်စီဘူးတရင်လောကတစ်ခုပဲလဲဆုံးရှုံးမှုပဲကျွန်တော်တန်းပြီးတွေ့လဲဆုံးရှုံးမှုပဲဘုသိဉ္စိန်ကပြောနေတာကတောက်မတော်ကတပြေးပြေးချင်းနိုင်ငံအာဏာယူထားတာတွေကိုနောက်ဆုတ်နေတယ်လူလူခန်းကဏ္ဍကိုပုံမချက်ထွေနေတယ်ဆိုရဲဒီလိုမျိုးကာလမှာအခုလိုမျိုးတရင်တော့တယောက်အလို့တရင်တော့တယောက်ကိုစစ်မြေပြင်မှာဖမ်းဆီးရပြစ်ခတ်တယ်တပ်ဖြတ်တယ်ဆိုတာကအမြင်နဲ့မှအယုံဆိုးပါတယ်ခင်ဗျာ
ABSDF ကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌဟောင်းဖြစ်သူဒေါက်တာနိုင်အောင်ကတော့ကိုပါကြီးအသက်ခံရတဲ့ကိစ္စဟာတရားဥပဒေကြောင့်ရညှဉ်းပန်းမှုမရှိဘူးလို့ဝေဖန်ပြောဆိုလိုက်ပါတယ်
။ဟိုဒီဖြစ်စဉ်မှာကြည့်လို့ရှိရင်ဒီတန်တရားဖြစ်ပေါ်လေရှိရပါတော့။ဆိုတော့အခုဆိုလို့ရှိရင်ဒီသတင်းထုတ်ပြန်တဲ့ချိန်ကကျွန်တော်ထင်တယ်စပြီးတောက်တဲ့လို့သိတဲ့ချိန်နဲ့နှစ်ပတ်လောက်ရှိပြီတဲ့။ဒီကြားထဲမှာလည်းဒီသက်ဆိုင်ရာတွေတော့တငယ်ချင်းတွေသတင်းထုတ်တွေလိုက်မိကြတာလည်းရှိတယ်။နောက်ပြီးတော့သူမျိုးသမီးမတ်တန်တာလည်းလိုက်မိတာရှိရဲ့။အဲ့ချိန်မှာဒီခေါမလိုလိုဒီမလိုလိုပေါ့နော်တိတိကျကျမပြောတာရှိရပေါ့ဒီမလေးကတံပြားတက်တက်တခုရှိရနောက်တူရတခုကသူတို့ထုတ်ပြန်ကြရဆိုလို့ရှိရင်ဒါဟိုတိုက်ပွဲထဲမှာမိရာတို့တရင်မဲ့ဆိုလို့ဖြစ်တယ်လို့ပြောတာလည်းရှိတယ်အမှန်မှန်တော့ကျွန်တော်တို့သိသလောက်ဆိုလို့ရှိရင်တိုက်ပွဲထဲမှာလည်းမိရာမဟုတ်ဘူးချက်မရောကိုစကင်နဲ့ပြန်တက်တဲ့ချိန်မှာဖမ်းလိုက်တာနောက်တရင်မဲ့ဖြစ်ဖြစ်သဘုံမဖြစ်ပေါ့ဗျာသူကဒီတရားမျက်နှာတက်တက်လောက်အောင်ရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့ပြောချင်တာကတော့ဒီကိစ္စမှာတံပြားဖြစ်ဖို့ပေါ်ရတယ်အများရှိတယ်နောက်ပြီးတော့ဒီလိုမျိုးဒီမိုကရေစီအတွက်ကုပြောရေးလုပ်နေတဲ့အခြေအနေမှာဒီလိုမျိုးဖန်ဆီးတဲ့နည်းတွေတော့ပြည်ပရေးဝင်နည်းရရှိနေတယ်ဆိုတော့မကောင်းလို့ထင်တယ်အဲဒါကြောင့်မလို့တော့ကာကရှင်မိသားစုတွေလက်ခံနိုင်တဲ့တရားမျှတတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့မှအဖြစ်မှန်ကိုပေါ်ပေါက်အောင်အဲ့ဒီကိစ္စကိုလည်းအစိုးရကနေပြီးတော့လုပ်ပေးစေချင်တယ်စစ်တပ်ကလည်းပေါ်ပေါက်ဆော်ရဲစေချင်ပါတယ်ခင်ဗ
ျအလွတ်တင်းတောက်ကိုပါကြီးကိုစစ်တပ်ကပြစ်ခတ်ဖန်ဆီးခဲ့တဲ့အပေါ်မှာတုံ့ပြန်ချက်တွေကိုကိုညံဝင်းအောင်ကစူးစီးတင်ပြသွားတာပါရှင်။မကြာခင်မှာတော့တောက်ကြနေညတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သုတဆုံလင်းအမေရိကန်တခွင်အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်ရတော့မှာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်အသံလွှင့်နေပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
明羅巴士 VOA မြန်မာပိုင်းစီစဉ်ကညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုက်တိုမီတာ24 25 32တို့ကနေဓာတ်ရိုက်တန်လွှင့်နေပါရရှင်အခုဒုတိယပိုင်းနိုင်ဝက်မှာတင်ဆက်မဲ့အပတ်စဉ်ကဏ္ဍတစ်ခုမှာတော
့ Micro ဆိုတာကဒါအစတန်းငယ်တာပေါ့ Micro ပေါ့ Nano ဆိုတာအစတကယ်ဒီပို့ပြီးတော့မြဲတဲ့ဟာကိုကျွန်တော်တို့ Nano လို့ခေါ်ပါတယ် 10 to the power minus 9ပေါ့ဒီနည်းလို့ဆိုရင်တော့
သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်စုံနားဆင်ရမှာပါ။ဒါအပြင်ဒေါ်လလတန်းတင်ဆက်နေတဲ့အမျိုးသမီးကဏ္ဍကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ကျမတို့သုတဆုံလေးအမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်မှာပါ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာမကြာသေးခင်ရက်ပိုင်းအတွင်းဖွင့်လှစ်ခဲ့တဲ့အမှတ်တရထိမ့်မဲ့နေရာကတော့အရင်ရှိခဲ့ဘူးဓာရီနဲ့မတူဘဲစစ်ပွဲတွေအတွင်းကိုလက်အင်ကာဆွလွတ်ခဲ့ရသူတွေအတွက်ရည်ရွယ်ပြီးတော့တည်ဆောက်ခဲ့တာပါ။တိုင်းပြည်အတွက်ကိုကျိုးစွန်းအနစ်နာခံပြီးတော့ခန္ဓာကိုယ်အစိတ်ပိုင်းဆွလွတ်ခဲ့သူတွေအတွက်ဂုဏ်ပြုပြီးဆောက်လုပ်ပေးထားတာလည်းဖြစ်ပါတယ်။အမေရိကန်တခွင်သုတဆုံလေးစီစဉ်မှာကိုအောင်ကမခွာညူနဲ့အတူတင်ဆက်ထားပါရရှင်။
ဝါရှင်တန် DC မှာရှိတဲ့မြို့သားရင်မြင်တလျှောက်မှာဆိုရင်အမေရိကန်လွှတ်တော်လွတ်လပ်ရေးကြောက်တန်းသမရလင်ကွန်အထိမ်းအမှတ်စာအုပ်ရည်နဲ့တူစစ်ပွဲတွေအတွင်းကြာဆုံးခဲ့သူတွေအတွက်အမတ်တရစိုက်ထူထားတဲ့ကမ္ဘာစစ်အထိမ်းအမှတ်နေရာတွေအပြင်ကိုရီးယား၊ဗီယက်နမ်စစ်ပွဲမှာပါဝင်ခဲ့သူတွေအတွက်အထိမ်းအမှတ်နေရာအများအပြားရှိပါတယ်။ဒါပေမဲ့မကြသေးခင်ရပ်ပိုင်းတွင်းကပဲဖွင့်လှစ်ခဲ့တဲ့အထိမ်းအမှတ်နေရာတစ်ခုကတော့တမူထူးခြားတယ်လို့ဆိုရမှာပါမခွန်ညို
။ဟုတ်ပါတယ်ကိုအောင်ရေ။အော်တိုဘာလ9ရက်နေ့တော့ကကျမတို့ VOA အတန်လွှင့်ဌာနအဆောက်အဦနဲ့ develop ပဲချတဲ့နေရာမှာစစ်ပွဲတွေအတွင်းကိုလက်အင်ကာဆွန့်လွတ်ခဲ့ကြရတဲ့မတန်ဆွမ်းစစ်မှုရဟောင်းတွေအတွက်ရည်ရွယ်တဲ့အမှတ်တရနေရာတစ်ခုကိုဖွင့်ခဲ့တယ်မဟုတ်လား
ဟုတ်ပါတယ်ဗျာနေရာတိကျကိုပြောရရင်တော့အမှတ်150 Washington Avenue Southwest Washington DC မှာဖြစ်ပါတယ်အဲ့ဒီနေရာရဲ့တစ်ဖက်ချမ်းမှာဆိုရင်တော့ American Outlook တော့အမှတ်တွေရုံးဆိုင်တဲ့ Raven House အဆောက်အဦရှိပါတယ်ပင်မလွှတ်တော်အဆောက်အဦနဲ့ဆိုလဲတိတ်ပြီးတော့မဝေးလာပါဘူးကိုလေအင်ကချုပ်တည်ခဲ့တဲ့စစ်မှုထမ်းအောင်တွေရဲ့သူရဲကောင်းစံတဲ့ဆွန့်လွတ်မှုတွေအတွက်နိုင်ငံမျိုးတော်ရဲ့အထင်ကြီးရနေရာမှာအခုလိုအမှတ်တရနေရာတစ်ခုဆောက်လုပ်ခဲ့တာပါဝါရှင်တန် DC ကိုကဘာတဝမ်းကနေနှစ်ဆင်လာရောက်လည်ပတ်သူက25သန်းထီတောင်ရှိရတယ်ဗျ
အခုဆိုရင်အမေရိကန်ပြည်ထောင်စုမှာကိုလေအင်ကချုပ်တည်ခဲ့တဲ့စစ်မှုထမ်းဥယေဟာ၄သန်းလောက်အထိရှိနေပြီးအရေအတွက်ကလည်းတဖြည်းဖြည်းနေ့စဉ်တိုးလာနေတယ်လေကဘာလှည့်ခီးသွားတွေလာရောက်လေပတ်တဲ့နေရာမှာဒီအမှတ်တရနေရာကိုစောက်ထားတာဆိုတော့အထူးသဖြင့်မြို့ချစ်စိတ်ပြင်းထန်တဲ့လာရောက်လေပတ်တဲ့သူတွေအတွက်မဖြစ်မနေလာရောက်ကြရမယ့်နေရာလည်းဖြစ်ပါတယ
်ဒီအမှတ်တရနေရာဖွင့်ပွဲအခမ်းအနားမှာအမေရိကန်အမျိုးသားတချင်တီးခတ်ထားတာပါဒီနေရာဟာကဘာပေါ်ကစစ်ပွဲတိုင်းမှာပါဝင်တိုက်ခိုက်ပြီးကိုလက်အင်ကာဆွန့်လွတ်ခဲ့ရတဲ့အမေရိကန်စစ်မှုထမ်းဟောင်းတွေအလုံးအတွက်ရည်ရွယ်ပြီးဆောက်လုပ်ထားတာလည်းဖြစ်ပါတယ်။အော်တိုဘာလ9ရက်နေ့ကဖွင့်လှစ်ခဲ့တဲ့ဒီအမှတ်တရနေရာကိုသမ္မတဘရက်ဥဘာမာလည်းတက်ရောက်ပြီးမိန့်ခွန်းပြောခဲ့ပါသေးတယ်ဗျာ
။ To you, our veterans and wounded warriors, we thank you for sharing your journey with us.
ဒါအရရတဲ့စစ်တီတော်တွေစစ်မှုထမ်းအောင်တွေအားလုံးဆောင်ရွက်ခဲ့တာတွေအတွက်ကျေးဇူးတင်ပါတယ်။ခန္ဓာကိုယ်မှာတခုခုချွေးရင်းသွားတာကိုသိလိုက်ရတဲ့အချိန်မှာတုန်လှုပ်မှုနောက်ထပ်ဘာတွေထပ်ဖြစ်လာမလဲဆိုတာကိုဝေခွင့်မရမှုစိုးရင်ကြုံကြမှုတွေအားလုံးကိုကျွန်တော်တို့နားလည်စာနာပါတယ်ဆိုပြီးသမ္မတဥဘာမာကပြောသွားတာပါ။
ဒီခန္ဓာကိုတော့ကိုလက်အင်ကာချုပ်တက်ခဲ့တဲ့စစ်မှုထမ်းဟောင်းတွေအများပြားလက်တက်ရောက်ခဲ့ပါတယ်။ဒါအပြင်စစ်မှုထမ်းဟောင်းရေးရာယာယီဝန်ကြီး Slow Gibson အောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘေနာဒီမိုကရက်အထက်လွှတ်တော်အမတ်ဟယ်ရီရီဒ်အပြင်တခြားထင်ရှားတဲ့သူတွေလည်းတက်ရောက်ခဲ့ကြပါသေးတယ်ကိုအောင
် God bless America land that I love stand beside her and guide her
God bless America တခြင်းနဲ့အခမ်းအနားကိုပိတ်ခဲ့ပါရယ်ဒီအထိမ့်မဲ့ရင်မြင်ကိုဆောက်လုပ်ဖို့1998ခုနှစ်ကတည်းကစတင်ခဲ့တာလို့ပြောရင်လည်းရပါရယ် ပရာဟိတာဆောင်ရွက်သူလူးဝစ်ဖို့ပ်စစ်မှုထမ်းဟောင်းရေးရာဝန်ကြီးဟောင်းဂျင်ဘရောင်းနဲ့မတန်ဆွမ်းစစ်မှုထမ်းဟောင်းများကူညီရေးအဖွဲ့က Art Reason တို့ကအခုလိုမတန်ဆွမ်းစစ်သည်များအထိမ်းမှတ်နေရာတည်ဆောက်ဖို့စတင်ခဲ့တာပါ။လွန်ခဲ့တဲ့နှစ်တွေအတွင်းလွတ်တော်ရဲ့ခွင့်ပြုချက်ရဖို့နဲ့ငွေကြေးမှတည်ဖို့14နှစ်လောက်အချိန်ယူခဲ့ရပါသေးတယ်ဗျာ။
ဟုတ်ပါတယ်ဒီအထိမ့်မှတ်နေရာကိုမြေနှစ်ဧကခွဲပေါ်မှာတရိကံပုံသဏ္ဍန်တည်ဆောက်ထားခဲ့တာပါအထိမ့်မှတ်နေရာရဲ့ထိပ်တစ်ဖက်မှာတော့ကျဲပုံသဏ္ဍန်ရေပန်းဆောက်လုပ်ထားပြီးကျဲရဲ့ထောက်ငါးထောက်မှာအမေရိကန်ပြည်ထောင်စုလက်နက်ကိုင်တပ်ဖွဲ့တွေဖြစ်ကြတဲ့ကြီးတက်ကန်တက်တက်ရေတက်ကန်ယူရန်ဆောက်တန်တဲ့လေတက်အမှတ်တံဆိပ်တွေကိုရေထိုးထားပါတယ်ရှင
်ကျဲပုံသဏ္ဍန်ရဲ့အလင်မှာတော့မီးတောက်ထွန်းညှိထားပါတယ်တိုင်းပြည်အတွက်အနစ်နာခံပေးဆက်ခဲ့တဲ့သူတွေကိုဂုဏ်ပြုထားတာပါ။ဒါကြောင့်နောက်ဆုံးပေါ်နည်းပညာတွေကိုအသုံးပြုပြီးဆောက်လုပ်ထားတာလို့လဲဆိုရတဲ့ Technifex ဆိုတဲ့ကုမ္ပဏီကဒီဇိုင်းဆွဲဆောက်လုပ်ထားတာပါ။ထုံညိထားတဲ့မီးတိုင်းအလွယ်တကူငြိမ့်မသွားအောင်အင်တာနက်ကနေတဆင့်စောင့်ကြည့်တာဓာတ်ငွေနဲ့ထွန်းထားတာဖြစ်တဲ့အတွက်ဓာတ်ငွေယူဆိုင်မှုရှိလာရင်လည်းအလွယ်တကူသိနိုင်အောင်ဆောင်ရွက်ထားတယ်ဆိုပြီးပြောထားပါတယ်ဗျာ။
ဒီထိမ့်မှန်နေရာလဲမှာတော့တရိကံပုံသဏ္ဍာန်ရေပန်းလဲရှိပါတယ်ထူကြတာကရေပန်းလို့ဆိုပေမဲ့ရေပန်းထွက်နေတာမျိုးမဟုတ်ဘဲနဲ့တရိကံပုံသဏ္ဍာန်ပုံဖော်ထားတဲ့နေရာကနေရေတွေကဘေးကိုရှန်ကျစီးကျအောင်လှုပ်ထားတာပါဒါအပြင်ကိုအင်ကာချွတ်တဲ့နေတဲ့စစ်တီတွေရဲ့ပုံတွေကိုလည်းကြေးပြားပေါ်မှာပုံဖော်ပြထားသလိုမှန်နိုင်ရန်တွေပေါ်မှာအမေရိကန်ခေါင်းဆောင်တွေရဲ့အဆိုအမိန့်တွေကိုလည်းရေးထိုးထားပါသေးတယ်ရှင်
အမေရိကန်ပြည်ထောင်စုမှာတော့တိုင်းပြည်အတွက်ကိုကြိုးစွန့်အနစ်နာခံပြီးဆောင်ရွက်သူတွေအပေါ်တိုင်းပြည်ကလည်းပြန်ပြီးအသိမှတ်ပြုတံမိုးထားတာလို့ပြောရမှာပေါ့မက်ခွန်ညိုရေအမေရိကန်ကန်တက်တပ်ဖွဲ့ဝင်တဦးဖြစ်တဲ့တက်ချက်တန်းနိုင်ဟာဆိုရင်အမေရိကန်စစ်တပ်အတွင်းသူတာဝန်ထမ်းဆောင်စဉ်တုန်းကအတွေ့အကြုံတွေကိုအခုလိုပြန်ပြောပြပါရယ်ဗျာ
ကျွန်တော်တို့ရှေ့တန်းသွားတဲ့အခါမှာပေါ့နော်ကိုယ့်ရဲ့ unit ကသွားတဲ့ရှေ့ကိုသွားရတာပဲကိုယ့် unit ကနေပြီးတော့အာဖဂန်သွားမယ်ဆိုရင်အာဖဂန်မော Iraq ဆိုရင် Iraq ဒါမှမဟုတ် Okinawa ဆိုရင် Okinawa ပေါ့နော်သူတို့ရဲ့ပေးတဲ့ assignment နေရာကိုသွားတာပေါ့ကျွန်တော် Iraq ကိုနှစ်ခေါက် Afghan တစ်ခေါက်ပေါ့နော် Iraq မှာတော့2005မှာ Iraq မှာ Fallujah ဆိုတဲ့မြို့မှာကျွန်တော်ရောက်နေနောက် 2006 ကျတော့ Iraq ပဲ Ramadi ဆိုတဲ့မြို့နောက်ဒုတိယဒီတတိယတစ်ခေါက်ကတော့ဒီ2010ပေါ့ဟို Afghan Marja ဆိုတဲ့မြို့မှာ
စစ်တပ်ထဲမှာအဆအဆအရာရာစနစ်တကျနဲ့တင်ပေးခဲ့တဲ့အကြောင်းတွေကိုလည်းသူကပြောပြပါတယ် Iraq နိုင်ငံမှာဒုတိယအကြိမ်တာဝန်ထမ်းဆောင်ဖို့ရောက်ရှိစမှာတော့ကံမကောင်းစွာနဲ့ကိုတန်းနိုင်ကြည်စံထိမှန်ခဲ့ပါတယ်။ဒဏ်ရာရရှိခဲ့တဲ့အတွက်ကုသမှုခံယူစဉ်ကအတွေ့အကြုံတွေကိုတော့သူကအခုလိုပြန်ပြောပြပါတယ်
။ဆိုတော့သူတို့ရဲ့စသားတွေအကုန်လုံးသူတို့ကလိုအပ်တဲ့ဥစ္စာပေါ့နော်။အကုန်လုံးပေးတဲ့ဒီစေကူတာအစားပစ္စည်းမှုတော့စိတ်ပူစရာမလိုဘူး။သူတို့ဘာကိုသူလှုပ်ရတာပဲ။ဟိုငါ့ကိုပဲချိန်ခွဲစိတ်မှလည်းတော့သူကိုစိတ်ပူစရာမလိုဘူး။သူတို့ဒီစသားတရားကိုဒီနေ့တစ်ချိန်ခွဲမယ်။တမန်โอเคသူလှုပ်ထိုင်တာတော့ဒီနေ့ကတော့ဒါပဲလုပ်နိုင်တယ်ဆိုလို့ရှိရင်နောက်နေ့အတွက်ဆိုတော့သူတို့စကေဂျူးရည်နဲ့သူတို့အကုန်လုပ်သွားတာဆိုတော့ကိုယ့်ဘက်ကတော့စခန်းမှာစိတ်ပူခဲ့စရာတခါမှမရှိခဲ့ဘူးသူတို့ကလည်းသူတို့ရဲ့စစ်သားတရားကိုဘယ်တော့မှပြစ်မထားဘူးပေါ့နော်အကောင်းဆုံးဖြစ်အောင်သူတို့အကောင်းဆုံးအတက်နိုင်ဆုံးဖြစ်အောင်သူတို့အကုန်လုပ်ပေးတယ်ကျွန်တော်စေယုံရောက်တဲ့အချိန်မှာသူတို့ဘာလုပ်သွားတာပေါ့အကုန်လုံးမိသားစုတွေကဗမာပြည်မှာရှိတဲ့အခါကျတော့ဗမာပြည်ဆက်သွဲတာပေါ့နော်ဆက်သွဲပြီးတော့သူတို့ကိုယ်တိုင်မတန်ရုံခေါ်တယ်ဗီဇာရှောက်ခိုင်းတယ်ထုတ်ပေးတယ်လင်းစီရအစားကုန်ထုတ်ပေးတယ်သူတို့တစ်ချင်းရောက်လာတာပဲကျွန်တော်အနေနဲ့သူတို့ခေါ်ပေးပါတော့ဘာလို့ပြောစရာမလိုဘူး the worry free ပေါ့နော်ကျွန်တော်စိတ်ပူစရာဘာမှကိုယ့်အတွက်စိတ်ပူစရာမှမရှိဘူးကျွန်တော်ဟုတ်အ
ဲ့ဒီတန်အကြောင်းသူလဲခုခါမှာမတန်ဆွမ်းဘွားနဲ့ရှည်ရန်စစ်မြေပြင်ကိုမသွားနိုင်တော့ပါဘူးအခုတော့ဒီလိုမတန်ဆွမ်းစစ်မှုတန်းတွေအတွက်အမှတ်တရအထိမ့်မှတ်နေရာတစ်ခုဆောက်လို့ပြီးစီးသွားတဲ့အပေါ်အားလုံးကလည်းကျင်းနဲ့အားရဖြစ်ကြပါတယ်ဆွန့်လို့အနေနာခံခဲ့ရတဲ့သူတွေအကြောင်းအခုလိုအထင်ကရပြမထားဘူးဆိုရင်ကိုလက်အင်္ဂါဆွတ်လွတ်ခဲ့သူတွေမရှိသလိုမျိုးဖြစ်တယ်ဆိုပြီးတချို့ကလည်းပြောဆိုနေတာပါလူတွေရဲ့အမြင်မှာဘာတွေဖြစ်ခဲ့ကြတယ်ဆိုတာကိုမမြင်ရတော့အားလုံးဟာဘာမှမဖြစ်ခဲ့သလိုမျိုးလူတွေရဲ့စိတ်ထဲမှာအထင်ရောက်စေတယ်ဆိုပြီးတော့လဲစစ်ပြန်စစ်မှုတန်းအောင်တချို့ကပြောဆိုကြပါတယ်ခင်ဗျာ
သူတဆုံလေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်ခဲ့တာပါရှင
်ကိုရာရှိနဖျာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကို2015နိုဝင်ဘာလမှာကျင်းပမယ်လို့ကြေညာလိုက်ပါတယ်စစ်မှန်တဲ့ဒီမိုကရေစီရွေးကောက်ပွဲဖြစ်ဖို့အတွက်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတဲ့တောင်းဆိုချက်တွေကဘယ်ရောက်သွားပါသလဲဖွဲ့စည်းပုံကိုမပြင်ဘဲရွေးကောက်ပွဲကျင်းပလာတဲ့ဆိုရင်အဲ့ရွေးကောက်ပွဲကိုဘယ်လိုသဘောထားရမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောတာရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 239-32-994 fax number 239-32-9992 ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရစေခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ကြံနေညာချန် VOE မြန်မာပိုင်းစီစဉ်ဒီကိုဆက်လက်တန်လှည့်နေပါရရှင်အခုတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါပါ he or he for she ဆိုတဲ့အမျိုးသားတွေအနေနဲ့အမျိုးသမီးအရေးအတွက်ကူညီဆောင်ရွက်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုကိုကုလသမဂ္ဂအမျိုးသမီးရေးချစ်ကြည်ရေးတန်တမန် Emma Watson ကစက်တင်ဘာ20ရက်ကစတင်ခဲ့ပါတယ်လူကြိုက်များတဲ့ Harry Potter ရုပ်ရှင်မှာပါဝင်ခဲ့တဲ့ဗြိတိသျှရုပ်ရှင်မင်းသမီး Emma Watsonထိုစဉ်ကကုလသမဂ္ဂမှပြောကြားခဲ့တဲ့မိကွန်းဟာကဘာတဝမ်းမှာတမဟုတ်ချင်းကြော်ကြားခဲ့ပြီးလူအများရဲ့နှစ်သက်ထောက်ခံမှုကိုရခဲ့ပါတယ်။အဲ့ဒီမိကွန်းကနေအမှတ်ရစရာအချက်တချို့ကိုကောက်နှုတ်ပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတ်တန်းကပြောပြမှာပါရှင
် You can bend but never break me cause it only serves to make me more determined to achieve
နာမည်ကျော်ဗြိတိသျှရုပ်ရှင်မင်းသမီးလေးဖြစ်ကုလသမဂ္ဂအမျိုးသမီးများဆိုင်ရာချစ်ကြည်ရေးတန်တမာလေးဖြစ်တဲ့ Emma Watson ကကြားမှဒန်းတူရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့ He for She ဆိုတဲ့လှုပ်ရှားမှုမှာအမျိုးသားတွေလည်းပါဝင်မှသာတရားမမျှတတဲ့အပြင်ခေတ်နောက်ပြန်ဆွဲနေတဲ့ရှေးရွေးဆွဲအယူအဆတွေကိုပြစ်ပယ်နိုင်ပြီးအပြောင်းအလဲကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့ကုလသမဂ္ဂမှာစက်တင်ဘာလကုန်က73မိနစ်ကြာပြောကြားခဲ့တဲ့မိကွန်းမှာထောက်ပြသွားပါတယ
် TodayWe are launching a campaign called He for She. I am reaching out to you because we need your help. We want to end gender.
ကျမတို့ He for She ဆိုတဲ့လှုပ်ရှားမှုကိုဒီကနေ့စတင်လိုက်ပါပြီ။အမျိုးသားတွေကိုကျမဖိတ်ခေါ်လိုတာကအမျိုးသားတွေရဲ့အကူအညီကိုကျမတို့လိုအပ်နေလို့ပါ။ကြားမှခွဲခြားမှုအဆုံးသတ်နိုင်ဖို့အတွက်အားလုံးပါဝင်ဆောင်ရွက်ကြဖို့လိုပါတယ်။ဒီလိုလှုပ်ရှားမှုမျိုးဟာကုလသမဂ္ဂမှာပထမဆုံးပါ။အပြောင်းအလဲကိုဖော်ဆောင်ဖို့အတွက်အမျိုးသားတွေယောက်ျားလေးတွေအင်အားကိုလိုပါတယ်အပြောကြီးမဟုတ်ဘဲလက်တွေအကောင့်ထဲပေါ်လာတာကိုမြင်လိုပါတယ
်လွန်ခဲ့တဲ့6လကကုလသမဂ္ဂချစ်ကြည်ရေးတန်တမာဖြစ်ခါအချင်းခံရတဲ့ Emma Watson ဟာမြို့သူများခွေရေးတွေဂျိုးပန်းတာဟာအမျိုးသားတွေကိုစန့်ကျင်တာဖြစ်တယ်ဆိုတဲ့ခံယူချက်ဟာမှားကြောင်းနဲ့မြို့သူကြီးရေရှိရှိဆောင်ရွက်မှုဟာတကယ်တော့ဒန်းတူအခွင့်အရေးကိုတောင်းဆိုတာဖြစ်တယ်လို့အခုလိုရှင်းပြခဲ့ပါတယ
် Feminism by definition is the beliefThat men and women should have equal rights and opportunities.
အမျိုးသမီးရေလှုပ်ရှားမှုကိုအဓိပ္ပာယ်ဖွင့်ဆိုရမယ်ဆိုရင်အမျိုးသားရောအမျိုးသမီးတွေပါဒန်းတူခံစားနိုင်ခွင့်အခွင့်အလမ်းတွေရရှိကြဖို့လိုပါတယ်။နိုင်ငံရေးစီးပွားရေးနဲ့လူမှုရေးတွေမှာကြားမှာဒန်းတူခံစားနိုင်ခွင့်ရရဖြစ်ပါတယ
်။ Feminism လို့လူသိများတဲ့အမျိုးသမီးရေလှုပ်ရှားမှုနဲ့ပတ်သက်လို့တခါတရံအထင်လွဲခံရပြီးအမျိုးသမီးတွေကြားမှာတောင်မှသိမနှစ်သက်ကြတာတွေ့ရပြီးမြေသူဦးနေကတော့ခံနိုင်ရရှိတယ်သတိရှိတယ်စွမ်းမကားရှိတယ်လှုပ်ဆောင်နိုင်တယ်ကိုအားကိုကိုတယ်လို့သတ်မှတ်ခံရတဲ့မျိုးသမီးတွေကြားမှာပါဝင်သူတူဖြစ်တာကိုဂုဏ်ယူတယ်လို့ Emma Watson ကပြောခဲ့ပါတယ်မျိုးသမီးရဲ့လှုပ်ရှားမှုကိုလူတွေဘာကြောင့်မကြိုက်ကြတယ်လဲဆိုတဲ့အမိကို Miss Watson က
Has the word become such an uncomfortable one I am from Britain
အမျိုးသမီးရဲ့ဆိုတဲ့ဝါဟာရကိုဘာဖြစ်လို့လူတွေသိမကြိုက်ကြတာလဲကျမကဗြိတိန်နိုင်ငံကပါကျမအနေနဲ့တခြားအမျိုးသားတွေလိုပဲလစာအတူတူရတယ်ပါတယ်ကျမရဲ့ခန္ဓာကိုယ်နဲ့ပတ်သက်လို့လည်းကိုယ်ပိုင်ဆုံးဖြတ်ချက်ချပိုင်권ရှိတယ်ပါတယ်ကျမတို့နိုင်ငံသားတွေရဲ့ဘဝအတွက်အကျိုးသက်ရောက်မှုရှိစေမဲ့ policy တွေဆုံးဖြတ်ချက်တွေချရမှာအမျိုးသမီးတွေပါဝင်သင့်ပါတယ်လူမှုရေးအရာလည်းအမျိုးသားတွေနည်းတူရိုးသေးလေးစားမှုခံရတတ်ပါတယ
်ဒါပေမဲ့ဒီဒန်းတူအခွင့်အရေးကိုမျက်မှောက်ကဘာမှာပေးနိုင်ငံမှာမှမရနိုင်သေးတာတွေ့ရတယ်လို့လေသူကပြောပါလေ
But sadly I can say that there is no one country in the world where all women can
ဒါပေမဲ့ဝန်နေဆရာကဒီဒန်းတူအခွင့်အရေးတွေကိုကမ္ဘာပေါ်မှာရှိတဲ့ဘယ်နိုင်ငံမှာမှအမျိုးသမီးတွေခံစားနေကြရပြီလို့မပြောနိုင်သေးတဲ့အတွက်ပါပဲကမ္ဘာပေါ်မှာဘယ်နိုင်ငံမှာမှကြားမှာဒန်းတူအခွင့်အရေးတွေမရသေးပါဘူးဒီအခွင့်အရေးတွေဟာလူအခွင့်အရေးတွေပါ
သူအနေနဲ့ကတော့ဗြိတိမှမွေးတဲ့အတွက်သူမိဘများကသမီးဖြစ်လို့သူ့ကိုရှော့မချစ်တယ်လို့ ောင်းကလည်းမင်းကလေးဖြစ်လို့သူ့ကိုကန့်သတ်တာမရှိတဲ့အပြင်တနေ့သူမိရင်လောင်းဖြစ်မှာမို့လုပ်ငန်းခွင်ကလည်းသူ့ကိုရှော့တွက်တာမျိုးမရှိတဲ့အကြောင်းဒါကြောင့်လည်းသူဟာခဏကုလသမဂ္ဂအမျိုးသမီးများဆိုင်ရာချစ်ကြည်ရေးတန်တမာဖြစ်တာဝန်ထမ်းဆောင်တဲ့အခြေအနေကိုရောက်လာတာဖြစ်တဲ့အကြောင်း Miss Watson ကပြောခဲ့ပါတယ်1998ခုကထိုစီအမေရိကန်သမ္မတကတော့ဖြစ်သူ Hillary Clinton ဟာဘေဂျင်းမြို့သူများညီလာခံမှာအထင်ကြီးမိခွန်းပြောကြားခဲ့တာကိုလေ Miss Watson ကပြန်ပြောင်းထောက်ပြခဲ့ပြီးအပြောင်းလဲကိုဖော်ဆောင်မှုထိုစဉ်ကလိုအပ်နေတဲ့အချက်တွေဟာခဏအထိလိုအပ်နေစေဖြစ်တာတွေ့ရတဲ့အတွက်ကြောင့်ဝန်းနေစရာဖြစ်တဲ့အကြောင်း Miss Watson ကထောက်ပြခဲ့ပါတယ်။သူမိခွန်းပြောကြားရာမှာပြည်သက်ထဲမှာအမျိုးသားတွေဟာ30ရာခိုင်နှုန်းသာပါတဲ့အတွက်ကြောင့်လေအပြောင်းလဲကိုဖော်ဆောင်နိုင်ဖို့အမျိုးသားတွေအပြည့်အဝပါဝင်ဖို့လိုတဲ့အကြောင်းလေး Miss Watson ကထောက်ပြခဲ့ပါတယ
် Men I would like to take this opportunity to extend your formal invitation
အမျိုးသားတွေကိုဒီလှုပ်ရှားမှုမှာပါဝင်ဖို့အတွက်ကျမတရားဝင်ဖိတ်ခေါ်ပါတယ်ကျမ်းမဒန်းတူအခွင့်ရရှိရဟာအမျိုးသားတွေနဲ့လည်းဆိုင်ပါတယ်သားသမီးတွေကိုကြည့်ရှုရမှာမိခင်လိုပဲဖခင်ဟာအရေးတိတ်ကြီးပါတယ်အမျိုးသားတွေဟာသူတို့ပြော့ညံ့တယ်လို့အထင်ခံရမှာဆိုလို့စိတ်ဝေဒနာဖိစီးပေမဲ့အကူအညီကိုတောင်းရမှာကြောက်ကြပါတယ်ဒါကြောင့်လဲဗြိတိန်နိုင်ငံမှာကုကုကိုတတ်သေးတဲ့အမျိုးသားတွေဟာအသက်20နဲ့49နှစ်ကြားမှာများနေတာတွေ့ရပါတယ်ကားတိုက်သေးတာကင်ဆာရောဂါနှလုံးရောဂါနဲ့တေးကြတာများနေပါတယ်အမျိုးသားတွေလည်းအမျိုးသမီးတွေနီးတူစိတ်တက်လုံခြုံမှုရှိဖို့လိုပါတယ်
ဒါကြောင့်လည်းကြားမှရှည်ရွယ်စွဲအယူဆတွေကိုဖျောက်ဖျက်တင်တယ်လို့သူကတိုက်တွန်းခဲ့ပါတယ်
။ If men don't have to be aggressive in order to be accepted, women won't feel compelled to be submissive. If men don't have to control
အမျိုးသားတွေကယောက်ျားဆန်ဖို့အတွက်ကြမ်းကြမ်းတမ်းတမ်းရှိဖို့မလိုသလိုအမျိုးသမီးတွေကလည်းပြန်မပြောရဲတာမျိုးမဖြစ်သင့်ပါဘူး။အမျိုးသားတွေကထိန်းချုပ်သူတွေဖြစ်ဖို့မလိုသလိုအမျိုးသမီးတွေကလည်းအထင်ချုပ်ခံရမဲ့သူတွေမဖြစ်သင့်ပါဘူ
းအမျိုးသမီးတွေရောအမျိုးသားတွေပါစိတ်ခံစားမှုကိုလွတ်လွတ်လပ်လပ်ပြသခွင့်ရှိနိုင်ဖို့လိုအပ်ပြီးအားရှိရင်ရှိသလိုအားနွယ်ရင်အားနွယ်သလိုကြားမှအစွန်းတစ်ဖက်မဟုတ်ဘဲတက်ရှိလူတူအနေနဲ့လွတ်လပ်စွာထုတ်ဖော်ခွင့်ရှိဖို့လိုအပ်တဲ့အကြောင်းနဲ့ဒါဟာ he for she ဆိုတဲ့လှူရှားမှုရဲ့အခရာကျတဲ့အချက်ဖြစ်တယ်လို့လည်း Miss Watson ကပြောခဲ့ပါတယ
် I want men to take up this mantle.So that their daughters, sisters, and mothers can be free from prejudice, but also so that their sons.
ဒီလှုပ်ရှားမှုမှာအမျိုးသားတွေလည်းပါဝင်ဖို့အတွက်ကျွန်မဖိတ်ခေါ်ပါတယ်။ဒါမှလည်းသူတို့သမီးတွေ၊ညီမတွေ၊မိခင်တွေဟာရှေးရိုးဆွဲအယူအဆတွေကနေကင်းလွတ်မှာဖြစ်တယ်လို့သူတို့ရဲ့သားတွေဟာလည်းကျင်နာတဲ့နူးညံ့တဲ့စိတ်ထားတတ်ကြမှာဖြစ်ပါတယ်။ကိုဖြစ်ချင်တာ၊ကိုခံစားချင်တာကိုဟန်မဆောင်ရဘဲနဲ့မှန်မှန်ကန်ကန်ခံစားဝင်ရှိကြဖို့လိုအပ်ပါတယ်။
ဒါကြောင့်လေခုလိုပြိတ္တရှိကုလသမဂ္ဂမှာမိကွန်းပြောကြရမှာသူ့အနေနဲ့စိတ်ပူပန်မှုရှိခဲ့ပေမဲ့သူဟာလူတူအနေနဲ့ကြာရတာဝန်ကနေထမ်းဆောင်မှုလိုအပ်တယ်လို့ကိုကိုကိုအားပေးခဲ့တဲ့အကြောင်း Miss Watson ကပြောခဲ့ပါတယ
် If not me who if not now when if you have similar doubts when opportunities are presented to you I hope that those words
ဒီတာဝန်ကိုကျွန်မမယူရင်ဘယ်သူယူမှာလဲအခုချိန်မှမှမလုပ်ဘူးဆိုရင်ဘယ်တော့လုပ်ဖြစ်မှာလဲဒီလိုမိကွန်းတွေကိုကိုကိုကိုပြန်ထုတ်ပြီးစိတ်ပြတ်သားမှုရှိကြပါလက်တွေမှာဘာမှမလုပ်ဘဲနေရင်နောက်85နှစ်ကြာမှအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူလဆာရရှိနိုင်မှာဖြစ်တယ်လို့နောက်16နှစ်ကြာတဲ့အထိမိန်းကလေးငယ်ပေါင်း15တန်းခွဲဟာကလေးဘဝနဲ့အိမ်အောင်ချခံရမှာဖြစ်ပါတယ်လက်ရှိနှုံးတိုင်းဆိုရင်တော့2086ခုနှစ်မှာကျေးလက်အာဖရိကမိန်းကလေးတွေဟာအလဲလက်တန်းပညာသင်ခွင့်ရကြမှာဖြစ်ပါတယ်
။ဒါကြောင့်လည်းအမျိုးသားတွေရောအမျိုးသမီးတွေပါ he for she ဆိုတဲ့အမျိုးသမီးတွေအတွက်အမျိုးသားတွေပါပါဝင်လှုပ်ရှားကြဖို့အရေးကြီးကြောင်း Miss Watson ရဲ့တိုက်တွန်းချက်နဲ့အတူဒီသတင်းပါရဲ့အမျိုးသမီးများကန္တကိုညှိကုံးချုပ်အပ်ပါတယ်ရှင်။
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ပြီးတဲ့နောက်မှာဒေါက်ကင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုထုံးလင်းပါပါရှင
်ဒီတစ်ပတ်တော့ဤပညာတွေထဲမှာအမတန်မှာသိငယ်လာတဲ့အရွယ်စားဆိုင်ရာဤပညာတစ်ခုဖြစ်တဲ့နာနိုတက်ကနိုလော်ဂျီအကြောင်းကို American စွမ်းအင်ဝန်ကြီးဌာနရဲ့ အာဂန်သိပ္ပံဓာတ်ခွဲခန်းကဥဆောင်သိပ္ပံပညာရှင်ဒေါက်တာဆောဝေလာပြောပြပေးပါမယ
်။ Nano technology ဆိုတာက technology ဆိုတာနည်းပညာပေါ့။ Nano ဆိုတာကတော့ကျွန်တော်တို့အရွယ်စားပေါ့ scale ပေါ့ခင်ဗျာ။ဥပမာ micro ပြင်းလို့ micro ဆိုတာကအများစုသိတာကဟာ micro အမှုံလေးတွေအရင်းကြီးတယ် micro လို့သိပါတယ်။micro ဆိုတာကဒါအစတန်းငယ်တာပေါ့ micro ပေါ့ nano ဆိုတာအစတကယ်ပို့ပြီးတော့မြဲတဲ့ဟာကိုကျွန်တော်တို့ nano လို့ခေါ်ပါတယ် 10 to the power minus 9ပေါ့ဒီနည်းလို့ဆိုရင်တော့အဲ့တော့ nano technology ဆိုတဲ့ဟာကအရင်းငယ်တဲ့ဒီ atom လို့ molecule လောက်အရွယ်အစားနဲ့ပတ်သက်တဲ့နည်းပညာပေါ့အဲ့ဒီဟာကိုကျွန်တော်တို့ nano technology လို့ခေါ်ပါတယ
်သိပ္ပံပညာရဲ့မျိုးစုံအတွက် nano technology နည်းပညာရှိပါတယ
်ယူပါပြီကတဲမှာဆိုရင် atom လို့ molecule လောက်တဲ့ဆိုရင် nano technologychemistry ဓာတ်ဥပဒေမှာလဲဒါ nano technology engineering မှာဆိုရင် electronics mechanical engineer material science ပေါ့နော်အဲ့လိုဟာမျိုး field ကအများကြီးပေါ့ငယ်တန်းတဲ့တပိုင်းက nano technology တွေကိုဝင်သွားပါတယ် subject တွေကိုအဲ့ဒီဟာအပြင်ကိုဆေးပညာရဲ့အထက်မှာ nano medicine ဆိုတာက nano technology ကိုသုံးပြီးကျွန်တော်တို့ဆေးပညာပေါ့နော်အဲ့ဒီဟာပေါ့ဆိုနောက်ဆုံးကပြန်ကြည့်တဲ့အခါကျတော့ကျွန်တော်တို့ဒီ cancer cell ပေါ့ cancer ကတော့ nano မဟုတ်ပါဘူးဒါ micro level ပါဒါပေမဲ့အဲ့ဒီ cell တွေကို attack လုပ်ဖို့အတွက်ခါကြတော့ကျွန်တော်တို့ဒီ nano နဲ့ပတ်သက်ထားတဲ့တီထွင်ထားတဲ့ဆေးပညာနဲ့အဲ့ဒီဟာတွေနဲ့ control လုပ်ပြီးတော့ကျွန်တော်တို့ cancer cell တွေကိုစပ်ဖို့အတွက်အဲ့လိုမျိုးတီထွင်ထားတွေကိုကျွန်တော် nano medicine လို့ခေါ်ပါတယ်။ဒါတွေအားလုံးက nano technology ပါ။ဆိုတော့ nano technology မှာဘာသာရအများကြီးပါပါတယ်။ယူပါဗေဒါတို့ဓာတ်ဥပဒေတို့နဲ့မကဘဲနဲ့ engineering ဘက်ကလည်းပါပါတယ်။အဲ့တော့ nano သိပ္ပံပညာရှင်ပေါ့နော် nano scientist nano technology ဆိုတာကျွန်တော်တို့ဘာသာရဒီအားလုံးကိုပေါင်းပြီးတော့လို့ရပါတယ်။ဒါပါတော့ရတခုလည်းမဟုတ်တော့ပါဘူး
။ Nano technology ဟာတနည်းတခြားအရေးပါလာတယ်လို့စိတ်ဝင်စားမှုတွေလည်းတိုးလာကြပါတယ်။ဘာကြောင့်မလဲ
။ Nano technology ကအခုစပြီးတော့တုံးနေကြပါပြီ။ iPhone တွေဆိုစပြီးတော့ Nano ဘိုင်းဝင်ဝင်နေပြီပေါ့။ Nano technology မှာကျွန်တော်တို့အဓိကအနေနဲ့နှစ်ပိုင်းခွဲထားပါတယ်။ပထမတစ်ခုက bottom up လို့ခေါ်တဲ့ atom လို့ဟာနဲ့စပြီးတော့တိဆောက်တဲ့ဟာကိုကျွန်တော်တို့အောက်ခြေကနေစပြီးတော့တိဆောက်တဲ့ဟာနောက်တစ်ခုက top down လို့ခေါ်တဲ့ attack ကနေပြီးတော့အောက်ကိုနေအောင်စလုပ်တဲ့ဟာပေါ့ top down approach ဆိုတာဘာနဲ့တူလဲဆိုတော့ရုပ်ထုတွေစောက်သလိုပေါ့နော်ပထမဦးစပြီးတော့အတုံးလေးတုံးကိုတကားလို့ဟာမျိုးရုပ်ထုလေးပုံမယ်ပေါ့ငယ်တဲ့ငယ်အောင်လှုပ်သွားတာပေါ့အဲ့ဒီဟာ top down ကိုခေါ်ပါတယ် bottom up ကကျတော့လူသားတွေပေါ့ကျွန်တော်တို့တွေက bottom up ပါကျွန်တော်တို့ကစတာကလေးလေးဘဝကနေစတယ်စပြီးတော့တစ်ခါပြင်းနဲ့ကြီးလာတယ်သူကလည်းသူကြီးလာအဲ့လိုမျိုးပေါ့ bottom up လို့ခေါ်ပါတယ်ဆိုတော့ nano technology ထဲမှာ bottom up နဲ့top down approach နဲ့ကူပေါင်းပြီးနည်းပညာအနေနဲ့ကျွန်တော်တီထွင်ရတယ်ပေါ့ခင်ဗျာဥပမာပြောမယ်ဆိုလို့ရှိရင် nano technology ပတ်သက်တဲ့နည်းပညာတွေကဆိုလို့ရှိရင်ဥပမာ computer နည်းပညာငယ်တယ်ဆိုတာကဘာကိုပြောတာလဲဆိုတော့ငယ်လို့ရှိရင်အများကြီးထည့်နေတယ်ပေါ့နော်ဒါပေါ့ computer မှာဆိုလို့ရှိရင် computer မှာရှိတဲ့ memory နော် hard disk device တွေပေါ့နော် area ငယ်ငယ်လေးတစ်ခုထဲမှာ set တွေအများကြီးအားလုံးကိုကျွန်တော်တို့ပေါင်းပြီးတော့ထည့်လို့ရတယ်ပေါ့အဲ့တော့အဲ့ set ကလေးတစ်ခုချင်းတစ်ခုချင်းစီကကျွန်တော်တို့အလုပ်လုပ်မယ်ဆိုလို့ရှိရင်စက်ပေါင်းအများကြီးပေါင်းနိုင်တဲ့အမှအလုပ်တွေအများကြီးပြီးနိုင်တယ်ပေါ့ငယ်ငယ်လေးနဲ့အဲ့တော့အဲ့ဒီဟာကြောင့် nano technology ကခေတ်စားတော့ပ
ါ nano နည်းပညာကြောင့် computer သုံးစွဲမှုလည်းအဆင့်ဆင့်တိုးတက်လာပါတယ်ကင်မရာလိုပစ္စည်းမျိုးကိုပါတီးသန့်သဲသွားစရာမလိုတော့ပဲလက်ကင်ဖုန်းနဲ့တွဲပြီးသုံးလို့ရတဲ့အထိထွန်းလာနိုင်ပြီဖြစ်ပါတယ
် iPhone ဆိုတာဥပမာအထင်ရှားနေပါပြီပေါ့နော်ဘာလို့လဲဆိုတော့အရင်တုန်းကဆိုလို့ရှိရင်လွန်ခဲ့တဲ့10နှစ်15နှစ်လောက်ကဆိုရင်ကင်မရာကလည်းအကြီးကြီးတယ်လီဖုန်းကလည်းအကြီးကြီးကွန်ပျူတာကလည်းအကြီးကြီးနော်အဲဒီကအခုအဲ့ဒါတွေအားလုံးကိုအမျိုးတော်မဟုတ်ဘူးအကုန်လုံးကိုပေါင်းလိုက်တဲ့ဟာကတိတိလေးအိတ်ထဲမှာထည့်ပြီးပြဲသွားလို့ရတယ်ဆိုတာကထဲထဲမှာရှိတဲ့ set တွေကငယ်သွားတယ်ငယ်သွားတဲ့အတိုင်းကြောင့်ငယ်ငယ်လေး area ငယ်ငယ်လေးထဲမှာသူကအများကြီးထည့်ပြီးတော့သူကအလုပ်လုပ်အောင်သူကလုပ်သွားနိုင်တဲ့အတွက်ကြောင့်ပို့ပြီးတော့အစွမ်းကထက်လာတယ်ပေါ့အခုကျွန်တော်တို့သုတေသနလုပ်နေတဲ့အားကြီးကမှန်းလာတာပေါ့နော်10နှစ်15နှစ်အတွင်းမှာပေါ့ဈေးကွက်ထဲမှာပေါ်လာမယ်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့မန်းစားဘောကတော်တော်တော်ခက်တယ်ဘယ်လောက်ထိတိုးတက်မယ်ဆိုတဲ့ဟာကိုဘာလို့လဲဆိုတော့ iPhone လို့ဟာမျိုး Samsung လို့ဖုန်းလို့ဟာမျိုးတလုံးထဲမှာကျွန်တော်တို့ကဘာလုံးမှာရှိသမျှ library အားလုံး information အားလုံးကိုကဘာလုံးမှာရှိတဲ့ဟာကိုထည့်လို့ရနိုင်မယ်လောက်ထိတိုးတက်သွားနိုင်ပါတယ
် computer နည်းပညာလိုပဲဆေးပညာမှာလဲ nano technology နဲ့ထူးထူးခြားခြားအပြောင်းလဲတွေကိုလုပ်ပေးနိုင်ပါတယ
်ဆေးပညာနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင် nano technology နဲ့နေပြီးတော့ဒီ atom နဲ့ molecule တလုံးချင်းစီကိုနားလည်လာနိုင်တဲ့အပြင်ကိုကျွန်တော်တို့ကအဲ့ဒီဟာကိုပြန်ပြီးတော့တိဆောက်နိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ဥမာဆေးတွေကိုစောင့်နိုင်မယ်ဥမာဆိုပါစို့လူပေါ်မူတည်ပြီးတော့လူတူချင်းစီတဲ့ personalized ဆေးတွေကျွန်တော်တို့တည်ထွင်နိုင်မယ်ဆိုတော့ဒီဆေးကဥမာဆိုပါစို့မောင်ရွှေရုံးနဲ့စ ဆက်ဆက်တယ်ဆိုရင်မောင်ရွှေရိုးအတွက်ကိုဆေးကတက်တက်သူ့အတွက်ပဲတီထွင်ထားတာအဲ့လိုမျိုးပေါ့နော်အဲ့လိုပုပ်ကူကိုမူတည်ပြီးတော့ဒီစောက်နိုင်တဲ့ဆေးပညာတွေပေါ်လာမှာပဲအဲ့လိုပေါ်လာတဲ့အတွက်ကြောင့်လူတွေကလည်းအသက်တွေလည်းပို့ပြီးတော့ရှည်လာကြမယ်ပေါ့နော်ဒီပညာတွေလည်းပို့ပြီးတော့တိုးတက်လာမယ်ပေါ့ကျွန်တော်တို့ဘလောက်ထိအကျိုးရှိမယ်ဆိုတာကမှန်းဆဘွားအရန်ချက်ပါတယ်ဘာလို့လဲဆိုတော့အရန်ကိုအကျိုးများနေပါတယ်အဲ့ဒါကြောင့်လဲအမေရိကန်ဂျပန်ဂျာမနီအခုဆိုတရုတ်ပေါ့နော်အားလုံးအဲ့နိုင်ငံတွေအကုန်လုံးကဒီနာနိုတက်ကနိုလော်ဂျီနဲ့ပတ်သက်ပြီးတော့အများကြီးကိုငွေကြေးညှို့နှံပြီးတော့လုပ်ခဲ့တဲ့အဲ့ဒီ2000လောက်ကစပြီးတော့အတိုင်ဆိုင်ကိုကျွန်တော်တို့ invest လုပ်ကြတာပေါ့နော်ထိတန်းကိုရောက်တဲ့ထဲရောက်အောင်တိုးတက်အောင်လုပ်ကြတာပေါ့ဒီအမေရိကန်မှာကျတော့ကွဲခြားမှုမရှိတော့ဘူးပေါ့နော်ဘာလို့လဲဆိုတော့ယူပါဗီဒါဓာတုဗီဒါဘိုင်ယိုဒီပါဇာရအားလုံးနော် engineering ကိုလုံးကပေါင်းပြီးတော့ကျွန်တော်တို့အလုပ်လုပ်ကြတယ်ပေါ့တူကျွန်တော်တို့သူတွေကအဖွဲ့အမှာကျွန်တော်ရဲ့ပြည်ထနာအဖွဲ့အမှာဆိုရင်ကျွန်တော်က head ပေါ့နော်ခေါင်းဆောင်ပေါ့ကျွန်တော်ရဲ့လက်အောက်မှာ electronics engineer ရှိတယ်ဓာတုဗီဒပညာရှင်တွေပါတယ်ယူပဗီဒပညာရှင်တွေပါတယ်အားလုံးကပါလူကူပွဲရပြီးသားပေါ့ဆိုတော့ရောက်20ကျော်ပေါ့နော်ကျွန်တော်ရဲ့အောက်ထဲမှာဆိုလို့ရှိရင်အဲ့ဒီဟာကျွန်တော်အခုလက်ရှိလုပ်လုပ်တဲ့အားလုံး national level မှာပါအဲ့ဒါဆိုဥမာပြရပါတော့နော်ဆိုတော့ဒီလိုဟာမျိုးကဒီတိတ်ကပညာရှင်တွေအားလုံးပေါင်းပြီးတော့ရှေ့ကိုရောက်အောင်လုပ်စားနေကြတာပေါ့ကျွန်တော်တို့က nano technology ကိုသုံးပြီးတော့ next generation ပေါ့ရှေ့မှာလာမဲ့ဒီ computer technology ပေါ့ computer technology information technology နောက်ပြီးတော့ဒီ electronic circuit တွေမှာငြေတဲ့ထဲငြေလာအောင်ငြေလာပြီးတော့အဲ့ဒီအပြင်ကိုစွမ်းအင်ကိုအများကြီးမသုံးနဲ့နည်းနည်းလေးခြွေတာပြီးတော့သုံးဖေးတာတက်သုံးနိုင်အောင်အဲ့ဒါမျိုးကျွန်တော်တို့ကတီထွင်နေတာဖြစ်ပါတယ်ချိန်ထဲမှာပဲ solar energy ပေါ့နေကနေလာတဲ့ဒီကျွန်တော်တို့ရတဲ့ဒီစွမ်းအင်ကို electrical energy ကို convert လုပ်တယ်နောက် storage လုပ်တယ်အဲ့ဒါကလည်းအားလုံးကိုကျွန်တော်တို့ nano scale မှာ effect ငယ်ငယ်လေးတွေထဲမှာကျွန်တော်တို့စွမ်းအင်ကိုနေပြီးတော့မြေရောင်ကြီးကိုသုံးပြီးတော့ဒီအလုပ်လုပ်နိုင်အောင်ကျွန်တော်တို့ကဒီဆွေးရဖြစ်ပါတယ်
။ဒေါက်တာဆောင်းဝေလာရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်။
ဒေါက်ကမြတ်တရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ခဲ့တာပါရှင်ဒီကဏ္ဍကိုမနက်ဖြန်မနက်ပိုင်းအစီအစဉ်မှာလည်းပြန်လည်ထုတ်လွှင့်ပေးမှာပါအခုတော့သတင်းအချင်းချင်းကိုမတ်တိန်ကီထိုက်ကပြောပြမှာပါရှင
်လာမယ့်2015ခုနှစ်ပထမ6လအတွင်းမှာအီဘိုလာကာကွယ်ဆေးသိမ်းနှင်ချီးပြီးအဆင့်သစ်ဖြစ်စေဖို့ပြင်ဆင်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုပါရယ်အီဘိုလာကာကွယ်ဆေးနှမျိုးတို့ကိုစတင်စမ်းသပ်ကုသနေပြီဖြစ်ပြီးနောက်ထပ်ကာကွယ်ဆေးအသစ်5မျိုးတို့ကိုတော့နောက်နှစ်လောက်မှစတင်စမ်းသပ်ကုသနိုင်ဖို့ဆောင်ရွက်နေတယ်လို့ WHO ကဒေါက်တာမာရီယာပေါ်လ်ဂီနီကတောက်ချာနေမှာသတင်းထောက်တီကိုပြောတာဖြစ်ပါတယ်။သုတေသနလုပ်ငန်းအတွက်လူရှင်နိုင်ငံတွေကလည်းငွေကြေးထောက်ပံ့ဖို့ကတိပြုထားပြီးဖြစ်ပါပြီ။ကနေဒါလွှတ်တော်အဆောက်အဦမှာဗုဒ္ဓဟူးနေ့တော်ကပြစ်ခတ်ခဲ့တဲ့တနတ်သမားမိုက်ကယ်ဇီယာဘိုင်ဗျူစီးရီးယားကိုသွားဖို့ပြင်ဆင်နေသူဖြစ်တယ်လို့ကနေဒါရဲကပြောပါတယ်။သူဟာနိုင်ငံကူပတ်စပို့လုပ်ဖို့အော်တိုဝါမြို့ကိုရောက်ရှိနေတာဖြစ်ပါတယ်ဖြစ်ခတ်မှုကိုသူတယောက်တည်းလုပ်ခဲ့တာလို့ယုံကြည်ထားပေမဲ့ဖြစ်ခတ်မှုမတိုင်ခင်တနေရရာကအထောက်အပံ့ယူခဲ့တာမျိုးရှိမရှိဆိုတာကိုတော့အခိုင်အမာပြောနိုင်ဖို့ရဲတွေကစုံစမ်းနေစေဖြစ်ပါတယ်ဆီးရီးယားနိုင်ငံကိုဘာနီမြို့ကိုအစ္စလာမစ်စစ်သွေးကြတွေလက်ထဲချရောက်မဲ့အန်ဒီယားကနေကာကွယ်ဖို့အတွက်ဆီးရီးယားကတ်လူမျိုးတွေနဲ့ဆီးရီးယားလူမျိုးရေးတပ်ဖွဲ့တွေရဲတပ်ဖွဲ့တွေပူးပေါင်းလိုက်တယ်လို့တူရကီသမ္မတကပြောပါတယ်။အနောက်အစုကထောက်ခံထားတဲ့သဘုံတပ်ဖွဲ့ဝင်1300ကိုဆီးရီးယားမြောက်ပိုင်းတူရကီနယ်စပ်ကိုပို့ဆောင်ဖို့အတွက်ကတ်တိုက်ခိုက်ရေးသမားတွေအပြီးသက်စီမံပြီးပြီလို့တူရကီသမ္မတရစ်စပ်တီရဲ့အာရိုကန်ကတောက်ကြာနေမှာသတင်းထောက်တွေကိုပြောခဲ့တာဖြစ်ပါတယ်။ဟောင်ကောင်မှာနိုင်ငံရေးပြုပြင်ပြောင်းလဲတာတွေဖြစ်လာစေရေးဆွေးနွေးပွဲတွေဆက်လုပ်သွားမယ်လို့ဒီသတင်းပတ်အစောပိုင်းနဲ့ဟောင်ကောင်အစိုးရရဲ့ကမ်းလှမ်းချက်အပေါ်ဆန္ဒပြသူတွေဘလောက်ထိထောက်ခံမှုရှိသလဲဆိုတာကိုသဘောထားကောက်ခံသွားဖို့ဟောင်ကောင်ဆန္ဒပြကျောင်းသားခေါင်းဆောင်တွေစီစဉ်နေပါတယ်။လာမယ့်တနင်္ဂနွေနေ့ကျရင်ဟောင်ကောင်မြို့နော်ကမြို့လယ်ကဆန္ဒပြအဓိကလမ်းမကြီးတွေမှာဆန္ဒခံယူပွဲတွေလုပ်သွားမယ်လို့ဆန္ဒပြညွန်ပေါင်းအဖွဲ့ကပြောပါတယ်ရှင်
။ကျေးဇူးတင်ပါတယ်မတ်သိန်ကြီးထိုင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းလောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Glenn Vogelio ဖြစ်ပါတယ်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်မဲ့မနက်ပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းတိုမီတာ24.32/40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမအင်ဂျင်နီယာ
This program has come to you from the Voice of America, Washington.